of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေဂျွန်လ9ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလိုမီတာ19 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျွန်မစုမုံပါရှင
်မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုင်းပါဒီညမှာထူးခြားတဲ့သတင်းတွေကတော့သူ့ရဲ့အကောက်ခွန်တိုးမြင့်ကောက်ခါမှုပေါ်လက်ဆားချင်အဲ့ဒီနိုင်ငံနေဟိုနောင်တရမှာဖြစ်ကြောင်းတမနာထွန်းကပြောပါတယ်အကန့်အသတ်နဲ့အပြစ်ခတ်ရက်ဆဲမဲ့အကြောင်းတာလီဘန်အဖွဲ့ကကြေညာလိုက်ပါတယ်အိန္ဒိယမြန်မာနယ်စပ်လူညုံရေးကိစ္စနယူးဒယ်လီမှာဆွေးနွေးခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုနားလည်အောင်တူတင်ပြပေးတော့မယ်ဟုတ်
ဟုတ်ကဲ့ပါရှင်စနေညချမ်းအတွက်သောတာရှင်နေနားဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့ရန်ကုန်တိုင်းစိုးရအနေနဲ့တရားဥပဒေစိုးမိုးရေးကိုလက်ရှိထပ်ပို့ပြီးတော့တိုးမြင့်လှုပ်ဆောင်မှုလိုနေပြီလို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ
်ရန်ကုန်တိုင်းစိုးရအနေဖြင့်ဥပဒေချိုးဖောက်သူများကိုကြောသားရင်သားမခွဲကြဘဲပြက်ပြက်သားသား
တာမွေမြို့နယ်မဲဆန္ဒ1ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးလာသိန်းဆွေးနွေးခဲ့တာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်မလေးရှားကိုအလုတ်သွားလုတ်တဲ့မြန်မာတွေထိုင်းမှာအဖမ်းဆီးခံရတဲ့သတင်းကိုနားဆင်ရဖို့ရှိသလိုစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်မှာတော့နေ့စဉ်လူမှုဘဝနေထိုင်ရေးအဓိကကျတဲ့အခြေခံစားတောက်ကုန်တွေဈေးကြီးမြင့်တဲ့အတွက်ဘလူးတွေထိခိုက်ရပါသလဲဆိုတာကိုဈေးကွက်ရေးရာကြမ်းကျင်သူတွေသုံးသပ်လိုက်တဲ့အကြောင်းကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒရက်ဒီလိုက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်အခွန်တိုးမြင့်ကောက်ခံတဲ့အပေါ်တိုင်းပြည်တွေကလက်တုံ့ပြန်မယ်ဆိုရင်အဲ့ဒါဟာမယုံနဲ့လုံရဖြစ်မဲ့အကြောင်းကနေဒါနိုင်ငံမှာကျင်းပနေတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံကခေါင်းဆောင်တွေရဲ့ G7 ထိပ်သီးဆွေးနွေးပွဲမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်သမ္မတထရမ့်နဲ့တခြား6နိုင်ငံကခေါင်းဆောင်တွေတောက်ကြနေကတွေ့ဆုံကြစဉ်မှာတော့ဆွေးလုပ်ရှာဖို့စရာတွေနဲ့ပြည်နေခဲ့ပါတယ်။ဒါပေမဲ့ဆွေးနွေးမှုဟာယဉ်ကျေးပြီးတန်တပန်ရေးဆန်တဲ့ဆွေးနွေးမှုဖြစ်တယ်လို့ဆိုပါတယ်။ဥရောပမဟာမိတ်နိုင်ငံတွေနဲ့ကုံတွယ်တဲ့နေရာမှာအမေရိကန်ကတပန်းရှုံနေတယ်ဆိုတဲ့အယူဆကိုဆွေးနွေးပွဲအတွင်းသမ္မတထရမ့်ကအခိုင်အမာပြောဆိုနေခဲ့တာပါ။အင်ရှင်ကနေဒါဝန်ကြီးချုပ်နဲ့နှစ်နိုင်ငံတိကျတွေ့ဆုံစဉ်ကနေဒါကအကောက်ခွန်အားလုံးကိုရှာချဖို့သဘောတူခဲ့တယ်ဆိုပြီးသမ္မတထရမ့်ကတောက်ကြနေမှာနောက်ပြောင်ပြောဆိုခဲ့ပါတယ်။
Justin has agreed to cut all tariffs and all trade barriers between Canada and the United States. So,
Canada နဲ့ American ပြည်ထောင်စုကြားကအကောက်ခွန်တွေအလုံးကိုရွှတ်ချဖြစ်ဖို့ Justin ကသဘောတူလိုက်တဲ့အတွက်ကျွန်တော်ဝမ်းသာပါတယ်။တကယ်တော့ကျွန်တော်တို့ဒီကိစ္စပြေလည်ဖို့စ조사လုပ်ဆောင်နေကြပါတယ်။ဒါပေမဲ့ကျွန်တော်တို့နိုင်ငံဆက်ဆံရေးဟာအမတန်ကောင်းမွန်ပါတယ်။အကောက်ခွန်တွေရွှတ်ချပြီးနိုင်ငံစလုံးအတွက်အမြတ်တမှုရှိစေမဲ့အခွန်ကောက်ခံမှုမျိုးဖြစ်လာအောင်ကျွန်တော်တို့ညှိနှိုင်းဆွေးနွေးနေကြပါတယ်လို့သမ္မတထရမ့်ကပြောသွားတာပါ။ပြင်သစ်သမ္မတအမန်နွယ်မက်ခရွန်နဲ့ပြုလုပ်တဲ့တိကျတွေ့ဆုံမှုအတွင်းမှာလည်း EU ဥရောပသမ္မတကနဲ့ကုံတွယ်တဲ့နေရာမှာအမေရိကန်ဘက်ကကုံတွယ်ရေးလုံငွေပြနေတဲ့ကိစ္စကိုသမ္မတထရမ့်ကတောက်ချနေမှာထည့်သွင်းပြောဆိုခဲ့ပါတယ်။သမ္မတထရမ့်နဲ့တွေ့ဆုံစဉ်ဓာတ်ရိုက်ပုံမှန်လင်းလင်းဆွေးနွေးပြခဲ့တဲ့အကြောင်းအားလုံးအတွက်တိုးတက်မှုဖြစ်စေမယ့်လမ်းကြောင်းတစ်ခုရှိနေကြောင်းသမ္မတမက်ခရွန်ကလည်းပြန်လည်ပြောကြားခဲ့ပါတယ်။အမေရိကန်ရဲ့ပြည်တွင်းစီးပွားအားလျော့လာတာဟာအမျိုးသားလူညုံရေးကိုထိခိုက်စေနိုင်တယ်ဆိုတဲ့အကြောင်းပြချက်နဲ့သမ္မတထရမ့်ကသွင်းကုန်အခွင့်အရေးကိုတိုးမြင့်ကောက်ခံခဲ့တာဖြစ်ပါတယ
်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့မကြခင်ထိပ်သီးတွေ့ဆုံမှုပြောဆိုထားတာမှာတွေ့ဆုံမဲ့နေရာဟာဩစတြေးလျနိုင်ငံမြို့တော်ဗီယက်နာဖြစ်နိုင်ခြေရှိတယ်လို့ရုရှားအစိုးရပြောခွင့်ရသူကပြောပါရယ်။သမ္မတနှစ်ဦးတို့ထိပ်သီးတွေ့ဆုံမှုပြီးခဲ့တဲ့မတ်လမှာပြောဆိုခဲ့တာမှာဖြစ်နိုင်ခြေရှိတဲ့နေရာအဖြစ်ဗီယက်နာမြို့ကိုရင်းညွှန်းပြောဆိုထားခဲ့တယ်လို့ရုရှားအစိုးရပြောခွင့်ရသူဒီမီထရီပက်ရှ်ကော့ဖ်ကဒီကနေ့စနေနေ့မှာပြောတာပါ။ဒါပေမဲ့လည်းမြန်မာတွေ့မယ်ဘယ်တော့တွေ့မယ်ဆိုတဲ့ဆုံးဖြတ်ချက်တွေကတော့အခုထိမချသေးဘူးလို့လည်းပက်ရှ်ကော့ဖ်ကပြောပါရယ်။ရုရှားသမ္မတဗလာဒီမီယာပူတင်တက်ရောက်နေတဲ့ဒေတာရင်းညီလာခံကျင်းပရာတရုတ်နိုင်ငံကွင်းဒေါ့ကနေပြောခွင့်ရသူကအခုလိုပြောဆိုသွားတာပါ။အဲ့ဒီအစီအစဉ်အတွက်ခိုင်မာတိကျတဲ့သဘောတူညီမှုတွေရောဆွေးနွေးမဲ့အကြောင်းအရာအတိအကျကိုပါလှက်တလို့မစီစဉ်ရသေးဘူးလို့လည်းသူကပြောပါရယ်
။အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကျင်းပဖို့ရက်နီးကလာရနဲ့အမျှစင်ကာပူအာဏာပိုင်တွေကလည်းလုံခြုံရေးတွေကိုတိုးမြှင့်ချမှတ်လာနေပါပြီ။ပါပြီအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးတို့တွေ့ဆုံဆွေးနွေးမဲ့နေရာတွေနဲ့သက်ဆိုင်တဲ့အထူးသတ်မှတ်နေမြေတစ်ခုတည်းကတစ်ခုမှာဒီကနေ့စနေနေ့ကစပြီးလူညွှန်းဆိုင်ရာကိစ္စတွေကိုတိုးမြှင့်ဆောင်ရွက်လာပါတယ်ဇွန်လ10ရက်ကနေ14ရက်နေ့အထိအခမ်းအနားကျင်းပရာအထူးနေမြေအဖြစ်သတ်မှတ်ထားတဲ့တန်ကလင်းခရိုင်တွင်းကလမ်းတွေကိုကွန်ကရစ်တုံးတွေနဲ့ကာယာနေတာဖြစ်ပါတယ်အဲ့ဒီနေရာဟာအမေရိကန်တန်ရုံးနဲ့နှီးတဲ့အပြင် ရှန်ဂရီလာနဲ့စိန့်ရစ်ဂျစ်စတဲ့အထင်ကရဟိုတယ်တွေတည်ရှိရနေရာလည်းဖြစ်ပါတယ်။နောက်ထပ်အထူးကန့်သတ်နေမြေဖြစ်တာမှတ်ထားတဲ့နေရာကတော့ဆန်တိုဆာကျွန်းဖြစ်ပါတယ်။အဲ့ဒီကျွန်းပေါ်ကကပယ်လာဟိုတယ်မှာခေါင်းဆောင်တဲ့ဦးဇွန်လ၁၂ရက်နေ့မှာထိပ်သီးဆွေးနွေးပွဲကျင်းပကြမှာဖြစ်ပါတယ်။ဆန်တိုဆာကျွန်းဟာ Sea Wall Zip Line စတဲ့ပျော်ရွှင်စရာကစားကွင်းတွေတည်ရှိပြီးကမ္ဘာလေခီးသည်တွေတွားရောက်လည်ပတ်မှုများတဲ့ကျွန်းလေးဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာအစ္စလာမ်တို့ရဲ့ရမဒန်ဥပုလာအပြီး၃ရက်သာကျင်းပတဲ့အစ်ပွဲအတွင်းအစိုးရလုံခြုံရေးတပ်တွေအပေါ်တိုက်ခိုက်နေတဲ့စစ်စင်ရေးတွေရန်နာထားမယ်လို့တာလီဘန်တို့ကဒီကနေ့စနေနေ့မှာကြေညာပါတယ်။ဒီလောက်ရဟာအာဖဂန်အစိုးရဘက်ကတာလီဘန်တွေအပေါ်တိုက်ခိုက်နေတဲ့စစ်စင်ရေးတွေကိုအင်္ဂါနိုင်ကစတင်ပြီးတော့တပတ်ကြာတစ်ဖက်သက်အပြည့်ရက်ထားတဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာပါ။အစ်ပွဲကိုအရက်သားတွေအေးချမ်းချမ်းဆင်နွှဲနိုင်ဖို့ပွဲတော်ကာလအတွင်းအရက်သားတွေနေထိုင်တဲ့အရာမှာအစည်းအဝေးတွေလည်းမလုပ်ဖို့တိုက်လီဘန်ကောင်းဆောင်ပိုင်းကသူ့တပ်သားတွေကိုအမိန့်ပေးထားတယ်လို့ဖော်ပြပါရတယ်။ဒါပေမဲ့လည်းနိုင်ငံတွင်းမှာရှိတဲ့အမေရိကန်တို့ဦးဆောင်တဲ့ပြည်ပတပ်ဖွဲ့တွေကိုတော့ဆက်ပြီးတိုက်ခိုက်သွားမယ်လို့လည်းကတိပြုပြောဆိုထားပါရတယ်။အာဖဂန်နစ္စတန်နိုင်ငံကဒေသတစ်ဝက်နီးပါးကိုတိုက်လီဘန်တို့အပြိုင်ထိန်းချုပ်ထားခဲ့တဲ့2002ခုနှစ်ကစပြီးတော့အပြစ်ခတ်ရဆဲတာဒါပထမဆုံးအကြိမ်ဖြစ်ပါရတယ်။နိုင်ငံတွင်းကသွေးမြေကျမှုတွေရပ်ဆိုင်စေမဲ့တိုက်လီဘန်တို့ရဲ့ဘလို့ခြေလမ်းမျိုးကိုမဆိုအစိုးရဘက်ကကြိုဆိုကြောင်းကဘူးမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတမရပြောခွင့်ရသူကပြောဆိုသွားပါရတယ်။တာလီဘန်တို့နဲ့ဖြစ်ပွားနေတဲ့18နှစ်ကြာစစ်ပွဲတွေအဆုံးသတ်ပြီးတော့ငြိမ်းချမ်းရေးစကားဝိုင်းကိုတပုံတပ်ဖွဲ့တွေလာရောက်ပြီးတွစ်ဆုံညှိနှိုင်းဖို့တွန်းအားပေးတဲ့အနေနဲ့အစိုးရတပ်ရဲ့စစ်စင်ရေးတွေရန်နာထားဖို့အာဖဂန်သမ္မတအရှဖ်ဂန်နီကပြည်ထရီသတင်းမှအစောပိုင်းမှာအမိန့်ထုတ်ပြန်ထားတာပါ
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15.53 ညလိုက်ဒိုမီတာ25 kHz 11.83 ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုက်လံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျာ။အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။အိန္ဒိယနဲ့မြန်မာအကြာကာကွယ်ရေးနဲ့လူညွန်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနေကြတဲ့18ကြိမ်မြောက်နိုင်ငံသားရေးဌာနညီနိုင်စင်းနေဘွယ်ကိုဇွန်လ10ရက်နေ့ကအိန္ဒိယနိုင်ငံမြို့တော်နယူဒေလီမှာကျင်းပခဲ့ပါတယ်။ဆွေးနွေးပွဲမှာမြန်မာဘက်ကနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူနဲ့အိန္ဒိယဘက်ကနိုင်ငံသားရေးအတွင်းဝန် VJ ကိုခါလီတို့ဦးဆောင်တက်ရောက်ခဲ့ကြတဲ့အကြောင်းအိန္ဒိယအခြေစိုက် Times of India သတင်းစာမှာဖော်ပြထားပါတယ်ဆွေးနွေးပွဲအတွင်းရခိုင်ပြည်နယ်အခြေအနေနဲ့အနေအဆွန်ခွာထွက်ပြေးသွားကြတဲ့ရဟညာဒုက္ခသည်တွေနေရပြန်ပို့ရေးအပါအဝင်နှစ်ဖက်အဆင့်မြင့်ရရှိတဲ့အပြန်လန်လည်ပတ်ရေးလုံခြုံရေးနဲ့ကာကွယ်ရေးနေကြားသတ်မှတ်ရေးနဲ့စီမံခန့်ခွဲရေးကုန်သွယ်ရေးနဲ့ကုသရေးဝန်ရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးရည်ကျေးမှုနဲ့ကောင်စစ်ဝန်လုပ်ငန်းများစတဲ့နိုင်ငံဆက်ဆံရေးနဲ့ဆိုင်တဲ့အကြောင်းအရာအလုံးစုံကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်မြန်မာအစိုးရကရိုဟင်ဂျာလူခေါ်ဆိုမှုကိုအတိအမှတ်ပြုမထားပေမဲ့လက်ရှိမှာဒီလူတွေနေရပြန်နေရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။ဒါအပြင်ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအတွက်နိုင်ငံတကာကအထင်ကရပုဂ္ဂိုလ်တူပါဝင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းသွားမယ်အကြောင်းလဲမြန်မာအစိုးရကမကြသေးခင်ရပိုင်တွင်းကပဲကြေညာခဲ့ပါတယ်။နှစ်ဖက်ကိုယ်စားလှယ်တွေဟာဒေသတွင်းနဲ့နိုင်ငံအကျိုးတူကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြတဲ့အကြောင်းအိန္ဒိယအစိုးရကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
ကွန်ဂိုဒုတမရာဟောင်းယန်ဖီရိုဘာမာအပေါ်စစ်ရာဝဇိုးမှုနဲ့ချမှတ်ထားတဲ့ပြည်တံတွေကိုဒဟိတ်မြို့မှာရှိတဲ့အပြည်ပြည်ဆိုင်ရာရာဇဝတ်မှုခုံရုံး ICC ကပယ်ဖျက်လိုက်ပါတယ်။အိန္ဒိချင်းဗဟိုအာဖရိကတမရနိုင်ငံ CAR မှာကွန်ဂိုလက်နက်ကင်တပ်ဖွဲ့တွေကျူးလွန်ခဲ့တဲ့ကြမ်းကြုတ်ရဆက်တဲ့လုပ်ရတွေကြောင့်အခုလိုပြည်တံချခံထားရတာပါ။ဘန်မာကို2018နှစ်ပြည်တံချထားတာကိုအယူခံတရားရုံးကဒီကနေ့တောက်ကြနေမှာပယ်ဖျက်လိုက်တာပါ။ CAR နိုင်ငံမှာကွန်ဂိုတပ်ဖွဲ့တွေကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်ဘန်မာကိုရာဇဝတ်ကြောင်းအရတာဝန်ခံခိုင်းလို့မရဘူးလို့တရားသူကြီးခရစ်တင်ဝင်ကတ်ကပြောပါရဲဒီဆုံးဖြတ်ချက်ကြောင့် ICC တရားလိုရှေ့နေတွေဘက်ကစိတ်ပြက်လက်ပြက်ဖြစ်ခဲ့ရပါတယ်။ရာဇဝတ်မှုကျူးလွန်ခဲ့ကြတဲ့တပ်ဖွဲ့တွေကိုအမိန့်ပေးရတဲ့တာဝန်ခံအရာရှိဟာဘန်ဘာသာဖြစ်တဲ့အတွက်ဒီလောက်ရမှာတာဝန်ခံရမယ့်သူဖြစ်တယ်ဆိုပြီးအမှုစစ်ဆေးစီရင်နေတဲ့ကာလမှာရှေ့နေတွေကပြောဆိုထားတာပါ။အဲ့ဒီရာဇဝတ်မှုတွေမဖြစ်အောင်ကာကွယ်နိုင်ခြင်းမရှိခဲ့တဲ့အတွက်ဒါမှမဟုတ်လဲတပ်ဖွဲ့တွေကိုပြစ်ဒဏ်မပေးခဲ့တဲ့အတွက်ပါတာဝန်ရှိတယ်လို့လည်းရှေ့နေတွေကပြောဆိုထားတာပါ။ဒီဆုံးဖြတ်ချက်ကြောင့်ပဋိပက္ခဒေသတွေမှာလက်နက်ကိုင်တပ်ဖွဲ့ရဲ့တပ်မှုတွေကို ICC မှာခုံရုံးတင်စစ်ဆေးတဲ့အပေါ်တရားမှုတွေရှိလာနိုင်ပါတယ်2002ခုနဲ့2003ခုနှစ်တွေမှာအဲ့ဒီအချိန်က CAR သမ္မတ X Flexi Pasty ကိုကြောထောက်နောက်ခံပေးခဲ့တဲ့အနေနဲ့ကွန်ဂိုနိုင်ငံကတက်ခတ်ရေးသက်သားတွေဆီလို့ခဲ့ရမှာလူရသူပေါ်ကျူးလွန်တဲ့ရာဇဝမှုစစ်ရာဇဝမှုတွေအပြင်မတိမ်းမှုလူရဖျက်ဆီးမှုတွေလုပ်ခဲ့တဲ့အတွက်ဆိုပြီးဘန်ဘာကို ICC ကပြစ်ဒဏ်ချထားတာဖြစ်ပါတယ်ဘန်ဘာပြန်လွတ်လာတာနဲ့ကွန်ဂိုနိုင်ငံကိုပြန်လာခွင့်ရှိကြောင်းကွန်ဂိုအစိုးရပြောခွင့်ရသူကဒီကနေ့ပြောပါတယ်
ဆမာလီယာနိုင်ငံအနောက်တောင်ပိုင်းမှာရှိတဲ့ဆောက်လုပ်ဆက်တပ်စခန်းတစ်ခုကိုအယ်ခေဒါအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့စစ်သွေးကြွတွေမနေ့တောက်ကြနေ့ကဝင်ရောက်တိုက်ခိုက်ခဲ့တာမှာအမေရိကန်တပ်သားတအုပ်တည်ဆုံးပြီး၄ဦးထိခိုက်ဒဏ်ရာရသွားပါတယ်။ကစ်မာယာကမ်းခြေမြို့ရဲ့မြောက်ဖက်ကီလိုမီတာ50အကွာမှာရှိတဲ့ဆမာလီယာနဲ့ကင်ညာတပ်သားတွေအတွက်ကင်းစခန်းတွေကိုအမေရိကန်တပ်ဖွဲ့တွေက ကူညီဆောက်လုပ်ပေးနေတဲ့နေရာမှာအခုလိုတိုက်ခိုက်မှုဖြစ်သွားခဲ့တာပါ။အဲဒီဒေသကနေအယ်ဆာဘအကြမ်းဖက်အုပ်စုတွေကိုရှင်းလင်းဖယ်ရှားရေးလှုပ်ဆောင်ဖို့ရပ်ပိုင်းကြမဲ့လုပ်ငန်းတစ်စိတ်တစ်ပိုင်းအဖြစ်အခုလိုကူညီနေတာလို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဆွန်ဂူနီမြို့အနီးကကင်းစခန်းမှာအမေရိကန်ဆိုမားလီးယားနဲ့ကင်ညာတပ်သားတွေကရုတ်ချင်းတွေတူးနေတဲ့အချိန်မှာပဲတိုက်ခတ်မှုဖြစ်သွားခဲ့တာလို့လည်းမျက်မျက်သက်သေတွေကပြောပါတယ်။အဲ့ဒီတပ်ဖွဲ့ဝင်တွေကိုလက်နက်ကြီးတွေမော်တာတွေနဲ့အတင်းဝင်မတိုက်ခင်အရင်ဖောက်ခွဲတိုက်ခိုက်ခဲ့ကြတာပါ။ဒဏ်ရာရသွားသူတွေကိုတော့ရဟရင်နဲ့တဲဆောင်သွားခဲ့ကြပါတယ်။ဒဏ်ရာရသူတွေထဲမှာဆိုမားလီးယားတပ်သားတအူးလည်းပါဝင်တယ်လို့အမေရိကန်ဘက်ကပြောပေမဲ့မျက်မျက်သက်သေတွေကတော့ဆိုမားလီးယားတပ်သားနှစ်ဦးသေဆုံးသွားတယ်လို့ပြောဆိုကြပါတယ်။ဒီတိုက်ခိုက်မှုဟာအယ်ဆာဘတပ်ဖွဲ့ရဲ့လက်ချက်ဖြစ်ကြောင်းအယ်ဆာဘပိုင်ရှာဟာဒါတရင်က Telegram လူမှုကွန်ရက်စာမျက်နှာကတဆင့်ပြောဆိုထားပါတယ်။အခုလိုတိုက်ခိုက်ခံရခဲ့ရပေမဲ့ဆိုမားလီးယားနဲ့ကင်ညာတပ်သားတွေကလူမျိုးရေးစခန်းတွေကိုအပြည့်ဆောက်လုပ်နိုင်ခဲ့တဲ့အကြောင်းနဲ့အဲ့ဒီရက်ကနေအယ်ဆာဘတို့ကိုမောင်းထုတ်နိုင်လိမ့်မယ်လို့အမေရိကန်အရာရှိတွေကပြောပါတယ်။ဒါဟာနှစ်နှစ်အတွင်းဆိုမားလီးယားနိုင်ငံမှာအမေရိကန်တပ်သားတစ်ဆုံတာဒုတိယအကြိမ်လည်းဖြစ်ပါတယ်။
Golden State Warriors အသင်းဟာ American အမျိုးသား Basketball NBA Champion အဖြစ်တောက်ကြနေက၄နှစ်အတွင်း၃ချိန်မြောက်ဆုခိုးလာနိုင်ပြီဖြစ်ပါတယ်။ဒါဟာ Warriors အသင်းအနေနဲ့၂နှစ်ဆက်တိုက် NBA Champion ဆုကိုဆုခိုးလာနိုင်တာဖြစ်ပါတယ်။ Warriors အသင်းနဲ့ Cleveland Club Cavaliers အသင်းတို့ Best of 7ခုနှစ်ပွဲရှင်ပြိုင်ကြရမှာဖြစ်ပေမဲ့တောက်ကြနေညာကကစားတဲ့၄ပွဲမြောက်ပွဲစဉ်၃ခုပွဲ၄ပွဲမြောက်ပွဲစဉ်မှာ၃ပွဲဆက်တိုက်အနိုင်ရထားတဲ့ Warriors အသင်းကကဗလီယာအသင်းကို108မှ85မှတ်နဲ့အပြတ်အသတ်အနိုင်ရပြီးတော့ချန်ပီယံဆုကိုဆုခိုးလိုက်တာပါ NBA ပိုလူပွဲတွေအတွင်း၄ပွဲပြတ်အရှုံးနဲ့ရင်ဆိုင်ရတာ2009ခုနှစ်နောက်ပိုင်းဒါဟာပထမဆုံးအချိန်မှာ2009ခုနှစ်တုန်းကလည်းကဗလီယာအသင်းမှာကစားနေတဲ့ LeBron James ရဲ့ Miami Heat အသင်းက San Antonio Spurs အသင်းကို၄ပွဲပြတ်နဲ့ရှုံးနိုင်ခဲ့ပါတယ်ကဗလီယာအသင်း၄ပွဲပြတ်နဲ့စစောစစီရှုံးနိုင်သွားခဲ့တာကြောင့် final ပွဲစဉ်တွေမှာအကျိတ်နဲ့ရှင်မြန်ကြလိမ့်မယ်လို့မျှော်လင့်ထားခဲ့ကြတဲ့ပရိသတ်တွေအတွက်စိတ်ပျက်စရာဖြစ်ခဲ့ပါတယ်တောက်ကြနေကကစားတဲ့ပွဲစဉ်မှာ Warriors အသင်းရဲ့ point guard တူဖြစ်သူ Stephen Curry က38မှာတွင်နိုင်ခဲ့ပြီးတော့ NBA ဘောလုံးပွဲစဉ်တွေအတွက်အကောင်ဆုံးကစားသမားအဖြစ်ရွေးချယ်ခံခဲ့ရတဲ့ Kevin Durant ကတော့20မှာတွင်ပေးနိုင်ခဲ့ပါတယ်။အခုနှစ် NBA Basketball ရာသီအတွင်းအခက်အခဲအတားအဆီးတွေရင်ဆိုင်ခဲ့ရတဲ့ကြားကပဲ Warriors အသင်းအခုလိုဆက်တိုက်အနိုင်ရလိုက်တာကြောင့်အသင်းအနေနဲ့အောင်မြင်တဲ့အစီအလာတစ်ခုကိုတည်ထောင်လိုက်နိုင်ပြီဖြစ်ပါတယ်။
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုစောဝင်းလိုင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com ရော VOA မြန်မာပိုင်းရဲ့ Facebook လူမှုကွန်ရက်စာမျက်နှာမှာပါတပြိုင်တည်းထုတ်လွှင့်ပေးနေတာမို့အချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးစနေညအတွက်ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးကြပါတယ်ရန်ကုန်တိုင်းအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးကိုလက်ရှိထပ်ပို့ပြီးတော့တိုးမြှင့်လှုပ်ဆောင်မှုလိုနေပြီလို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။ရန်ကုန်တိုင်းအတွင်းတရားမဝင်လုပ်ငန်းတွေကိုရန်ကုန်တိုင်းအစိုးရကထိရောက်စွာအရေးယူကင်တွယ်ဖြေရှင်းနိုင်ခြင်းမရှိသေးတဲ့အပေါ်ဇွန်လ10ရက်နေ့ကကျင်းပခဲ့တဲ့ရန်ကုန်တိုင်းလွှတ်တော်ညီလာခံမှာအဲ့ဒီလိုတိုက်တွန်းဆွေးနွေးကြတာပါ။ဒီမိုကရေစီအသွင်ကူးပြောင်းရေးမှာတရားဥပဒေစိုးမိုးရေးကိုဆောင်ရွက်နိုင်မှသာပြုပြေပြောင်းလဲမှုတွေပုံမခိုင်မာလာနိုင်မယ်လို့နိုင်ငံရေးသုံးသပ်သူတွေကလည်းထောက်ပြကြပါတယ်။အသေးစိတ်ကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။စီအစိုးရခင်းနဲ့အရင်ဦးသိန်းစိန်အစိုးရလက်ထက်ကလေးကရှိလာခဲ့တဲ့အကျင့်ပြတ်ခြားစားမှုတွေကြောင့်ရန်ကုန်တိုင်းအတွင်းတရားမဝင်လုပ်ငန်းတွေဆက်ရှိနေပြီးဒါတွေကိုရန်ကုန်တိုင်းအစိုးရကအခုချိန်ထိကြမ်းမတ်စွာကင်တွယ်ဆောင်ရွက်ခြင်းမရှိသေးဘူးလို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်တွေကဇွန်လ10ရက်တောက်ကြနေ့ကကျင်းပတဲ့လွှတ်တော်မှာထောက်ပြဆွေးနွေးခဲ့ကြတာပါ NLD အစိုးရတက်လာတာနှစ်နှစ်ကာလရှိလာပြီဖြစ်လို့ထိရောက်တဲ့ပြည်ပြင်ပြောင်းလဲရေးလို့ပို့အချိန်ရောက်နေပြီလို့တာမွေမြို့နယ်မဲဆန္ဒတဲ့ရန်ကုန်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးလှသိန်းကဆွေးနွေးခဲ့ပါတယ
်ရန်ကုန်တိုင်းအစိုးရအနေဖြင့်ဥပဒေချိုးဖောက်သူများကိုကျောသားရင်သားမခွဲကြပဲပြက်ပြက်သားသားအရေးယူဖို့လိုပါတယ်ပြောင်းလဲမှုကိုလိုချင်လို့ပြုပြင်မှုကိုအချိန်ပေးခဲ့တာနှစ်နှစ်ကျော်ခဲ့ပါပြီလုံလောက်သောအချိန်ဖြစ်ပါတယ်ဒါကြောင့်ပြုပြင်မှုကိုမလုပ်နိုင်သေးတဲ့တာဝန်ရှိသူများကြောင့်တရားဥပဒေစိုးမိုးရင်းနဲ့အုပ်ချုပ်ရေးမှန်ကန်ကိုအထူးကိမခံနိုင်ပ
ါရန်ကုန်တိုင်းအတွင်းဥပဒေချိုးဖောက်ပြီးလုပ်နေတဲ့တရားမဝင်လုပ်ငန်းတွေကိုတိရောက်စွာအေးအေးယူပေးဖို့ဆိုတဲ့အဆိုကိုတိုင်ကြီးမြို့နယ်မဲဆန္ဒတက်လွှတ်တော်ကိုယ်စားလှယ်ဦးတင်ရှိန်ကရန်ကုန်တိုင်းလွှတ်တော်မှာတင်သွင်းခဲ့ပြီးလွှတ်တော်အမတ်ဆယ်ဦးကထောက်ခံဆွေးနွေးခဲ့ကြတာပါ။လှိုင်မြို့နယ်မဲဆန္ဒတက်တိုင်းလွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ထွန်းကတော့ ရန်ကုန်တိုင်းအစိုးရဟာတရားဥပဒေစိုးမိုးရေးဆောင်ရွက်မှုအပိုင်းမှာအားနည်းနေသေးတယ်လို့ပြောဆိုလိုက်ပါတယ
်။အဆိုရှင်ကတော့သူကတရားမဝင်လို့သူ့ဘက်မှာများနေတဲ့အုပ်ဖုတ်လုပ်ငန်းကြက်ညီဝင်ရောက်လုပ်တဲ့လုပ်ငန်းငါးကန်လုပ်ငန်းမြစ်သေးကြောက်ဆွင့်ခြင်းလုပ်ငန်းနဲ့တတော်မြေကိုမိတူးနေကိစ္စပဲပေါ့နော်
။သူ
ကတော့အဲ့ဒါကိုတည်ကြတာပေါ့နော်။ကျွန်တော်ကတော့ကျွန်တော်တို့မြို့နယ်မှာတရားမဝင်နှိခမ်းလို့နောက်ကျွန်တော်တော့ဟောပေါ့နှလုံးသုံးလုံးဘောလုံးတိုင်းနေနောက်သတ်သက်လုပ်ငန်းတွေနောက်နိုင်ငံသားတွေပါဝင်လုပ်ကြနေပြီးတော့ကြော်ညာအကောင်နဲ့လုပ်နေတဲ့စည်းကမ်းတွေမှာကြတော့ဒီတရုတ်ဆရာဝန်တွေဟာတရားမဝင်လာလုပ်နေလို့ကြားအဲ့ဒါကြီးနောက်နိုင်ငံသားရမှာစိုင်းတိုင်းဖွင့်မယ်ဆိုပြီးတော့အမျိုးသမီးတွေကိုစေသိမ်းပေးမယ်မှာကြတော့ကြော်ညာတဲ့လုပ်ငန်းကိုသွားဆစ်လိုက်တော့လုပ်ငန်းလိုက်ခြင်းဘာမှတင်မနဲ့ခေါ်တယ်ဆိုတာမဖြစ်တာပေါ့လေအဲ့ဒါကြီးကိုကျွန်တော်ကရည်ညွှန်းနေတာနောက်တရားဝင်စိုးမိုးရေးပေါ့ဒီလိုလုပ်ကမ်းတွေလုပ်ကြနေခြင်းဆိုတာကတော့ကျွန်တော်ဥပဒေတိုင်းလေးသားလိုက်နာကြရင်တာဝန်ရှိသူတွေကလည်းစစ်တမ်းမှကင်တွင်ဒါမျိုးတွေကဖြစ်เสียအကြောင်းမရှိဘူးအဲ့လိုမကင်တွန်နိုင်လို့ဆိုတဲ့သဘောကျွန်တော်တို့အသက်ရောက်တာပေါ့အဲတရားမစိုးမိုးကြီးညှော်ရဲတယ်ပေါ့
အာဏာရှင်စနစ်ကနေဒီမိုကရေစီနိုင်ငံတစ်ခုကိုထူထောင်ရမှာတရားဥပဒေစိုးမိုးရေးကိုဆောင်ရွက်နိုင်မှသာပြုပြင်ပြောင်းလဲမှုတွေပို့ပြီးခိုင်မာလာမှာဖြစ်တယ်လို့နိုင်ငံရေးလှိလာသုံးသက်သူဒေါက်တာရန်မျိုးသိန်းကထောက်ပြပါတယ
်ဒီမိုကရေစီအပြောင်းလဲမှာတရားဥပဒေစိုးမိုးရေးဟာအင်မတန်မှအရေးကြီးတယ်လို့မြင်တယ်တရားဥပဒေစိုးမိုးရေးကိုခြေရင်းရောက်မဖော်ဆောင်နိုင်ရင်ကျွန်တော်တို့ရဲ့ဒီမိုကရေစီပြောင်းလဲရအခြေမခံနိုင်ဘူးလို့မြင်တယ်။အဲ့တော့ပြည်တော်စုအစိုးရအနေနဲ့ရောတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေအနေနဲ့ရောတရားဥပဒေစိုးမိုးရေးကိုကြည်ကြဲပြန့်ပြန့်ပေါ့လေဒီခြေရင်းရောက်ဖော်ဆောင်နိုင်မှုအရေးကြီးတယ်လို့မြင်တယ်။နောက်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့တော့ဒီတမောက်ကာကွယ်ရေးဦးစီးချုပ်ဘုရင်ကြီးမင်းအောင်လှိုင်ကိုတိုင်ကတမောက်သားတွေအနေနဲ့စစ်ဖက်ဥပဒေတွေမကောက်ဘူးအရက်ဖက်ဥပဒေတွေကိုပါတိုင်းနာဖို့လိုအပ်တယ်ဒီတက်မတော်သားတွေကိုပြောခဲ့တာရှိတယ်အဲ့ဒီအခါကျတော့ဘလို့အကန့်အကဘလို့အနောက်ရှက်မျိုးပဲရှိပါစေတရားဥပဒေစိုးမိုးရေးကိုတော့မဖြစ်မနေပေါ်ဆောင်ဖို့လိုအပ်တယ်လို့မြင်တယ
် NLD အစိုးရတက်လာပြီးနောက်သမရဟောင်းဦးထင်ကျော်လက်ထက်မှာရောလက်ရှိသမရဦးဝင်းမြင့်လက်ထက်မှာပါတရားဥပဒေစိုးမိုးရေးကိုအလေးထားဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်ဒါပေမဲ့လည်းဥပဒေနဲ့မညီပဲတရားမဝင်လုပ်ငန်းလုပ်ကင်နေသူတွေကသက်ဆိုင်ရာဝန်ထမ်းတာဝန်ခံတွေကိုလိုင်းကြီးပေးပြီးလှုပ်ဆောင်နေတာတွေရှိကြောင်းတရားမဝင်လုပ်ငန်းရှင်တွေကလူမိုင်မွေးအုပ်စုဖွဲ့ရန်ကားမှုတွေရှိနေတာကြောင့်မြို့ကန်တွေအနေနဲ့သက်ဆိုင်ရာကိုမတိုင်တန်းရဲပဲဖြစ်နေကြောင်းရန်ကုန်တိုင်းလွှတ်တော်အမတ်တချို့ကလွှတ်တော်မှာဆွေးနွေးသွားခဲ့ပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မလေးရှားသွားမဲ့မြန်မာအလုပ်သမားတွေထိုင်းနိုင်ငံမှာအဖမ်းခံရတဲ့သတင်းကိုတင်ပြပေးခြင်းပါတယ်ထိုင်းနိုင်ငံကိုဖြတ်ကျော်ပြီးတော့မလေးရှားနိုင်ငံမှာအလုပ်သွားလုပ်ဖို့အတွက်လူကုန်ကူးသမားတွေခေါ်ဆောင်ပေးလာတဲ့သူတွေကိုဖမ်းမိတဲ့အခါမှာတော့သူတို့ကမြန်မာနိုင်ငံကနေလာကြတာဖြစ်တယ်လို့ထိုင်းနိုင်ငံကပြောပါတယ်လူကုန်ကူးမှုစစ်ဆင်ရေးတွေဆောင်ရွက်နေတဲ့ထိုင်းနိုင်ငံကနကွန်စီတမ်ရတ်ပြည်နယ်တွေကစစ်ဆင်ရေးဒီဂိတ်တစ်ခုမှာအခုလိုဖမ်းဆီးမိတာဖြစ်ပါတယ်လောလောဆယ်မှာတော့သူတို့ကိုထိုင်းတာဝန်ရှိသူတွေကထိမ့်သိမ်းစောင့်ရှောက်ထားပါတယ်အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်နိုင်ငံတောင်ပိုင်းနကွန်စီသမရပြည်နယ်အတွင်းကကရကတ်စစ်စေးရေးဂိတ်မှာမတင်ကားတဲ့ကားတစီးကိုရှာဖွေဖို့အတွက်ရပ်တန့်ခါရကနေနောက်ပြန်လှည့်မောင်းပြီးတခြားကားတစီးကိုတက်မိရကနေလူကုန်ကူးသူတွေခေါ်ဆောင်လာတဲ့မြန်မာနိုင်ငံကနေလာတဲ့လူရှိဦးကိုထိုင်းရနာပိုင်တွေကဖမ်းဆီးခဲ့တာပါသူတို့ကိုထိုင်းရနာပိုင်တွေကစစ်စေးခဲ့ချိန်မှာသတင်းတောက်တွေကိုဖြေကြားခဲ့တာတွေကိုလည်းထိုင်းသတင်းမှာထုတ်လွှင့်ခဲ့ပါတယ
်
သူတို့ဟာရခိုင်ပြည်နယ်စစ်တွေမျိုးကလာကြတာဖြစ်ပြီးမလေးရှားနိုင်ငံကိုအရောက်တဦးကိုကြက်ငွေ30လောက်ထိပေးခဲ့ရတယ်ဆိုပြီးလူကုန်ကူးခံရတဲ့အသက်20အရွယ်အမျိုးသားတဦးကပြောသွားပါတယ်လူကုန်ကူးသူတွေဟာမြန်မာနိုင်ငံတောလန်းကနေထိုင်းနယ်မြေထဲထိရောက်အောင်ခေါ်ဆောင်လာခဲ့ကြောင်းသူတို့ကိုလာကြိုတဲ့လူကုန်ကူးကားသမားဟာဘသူနဲ့မှဆက်သွယ်ခွင့်မပေးဘဲပါလာတဲ့ဖုန်းတွေကိုတင်ထားခဲ့တယ်လို့လည်းဘာသာပြန်ကနေသတင်းပြောပြခဲ့ပါတယ်ကားမောင်းသမားကစစ်ရေးရဲဂိတ်တွေကိုရှောင်ရှားပြီးကွေ့ပတ်မောင်းနေခဲ့တာလဲ12နာရီလောက်ကြာတယ်လို့ဆိုပါတယ်။သူတို့ကိုဖမ်းဆီးခဲ့တဲ့ကရကတ်ရဲစခန်းမှူးဟန်ယောင်ဟီယန်ဘူရာနာကတော့လူကုန်ကူးတဲ့သူတွေကိုဖမ်းဆီးနိုင်ဖို့ဆက်လက်စစ်ဆေးမှုတွေလုပ်ဆောင်နေတဲ့ကာလမှာအခုဖမ်းဆီးမိသူရှိဦးကိုတော့တရားစွဲဖို့မရှိသေးပဲလူကုန်ကူးမှုတိုက်ဖြတ်ရေးအဖွဲ့တွေကထိမ့်သိမ်းဆောက်ရှောက်ပေးထားမယ်ဆိုပြီးသတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။သူတို့ဟာရိုဟင်ဂျာမွတ်စလင်တွေဖြစ်တယ်လို့လည်းထိုင်းသတင်းတွေမှာဆိုပါတယ်။အရင်တစ်ခေါက်ကလည်းမြန်မာနိုင်ငံကလူကုန်ကူးသူတွေခေါ်လာတဲ့ရိုဟင်ဂျာမွတ်စလင်တရားကြော်ကို2015ခုနှစ်ဇန်နဝါရီလ1ရက်နေ့ကထိုင်းတောင်ပိုင်းနကွန်စီသမရပြည်နယ်ဖွေးဆိုင်ခရိုင်ထဲမှာအများဆုံးဖမ်းဆီးမိခဲ့ပါတယ်အလားတူမလေးရှားကိုပို့ဆောင်မဲ့လူကုန်ကူးတဲ့အမှုတွေကိုလည်းထိုင်းနယ်စပ်ထိုင်းမလေးနယ်စပ်တွေမှာဒီနှစ်ထဲမှာဖမ်းဆီးမှုတွေရှိနေပါတယ် ီးခဲ့တဲ့၅လအတွင်းမှာပဲမြန်မာနိုင်ငံကနေလူကုန်ကူးတဲ့လမ်းကြောင်းကနေလာတဲ့သူတွေကိုဖမ်းဆီးခဲ့တာကတော့အကြိမ်အရေအတွက်20ကျော်ဖြစ်ပြီးမြန်မာနိုင်ငံကလူမျိုးပေါင်းစုံလူဦးရေ400ကျော်ကိုထိုင်းရနာပိုင်းတွေကဖမ်းဆီးမိခဲ့တာဖြစ်ပါတယ်ရှင်
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့စနေညချမ်းမြန်မာဘာသာအစီအစဉ်တွေကိုတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ရပါမယ်ရှင်။နေ့စဉ်လူမှုဘဝနေထိုင်ရေးမှာအဓိကကျတဲ့အခြေခံစားတောက်ကုန်တွေဈေးကြီးမြင့်တဲ့အတွက်စားသုံးသူတွေဒါမှကတောင်သူကုန်တယ်နဲ့အခြေခံစားတောက်ကုန်ထုတ်လုပ်ရောင်းချရေးလုပ်ငန်းတစ်ခုလုံးနဲ့ပတ်သက်နေသူတွေအားလုံးထိခိုက်နေရတယ်လို့ဈေးကွက်ရေးရာကြမ်းကြွင်သူတွေကပြောပါတယ်။အဲ့ဒီလိုမျိုးစားသုံးကုန်တွေဈေးတက်တာကလည်းလက်လီဈေးကွက်မှာပဲဖြစ်ပြီးတော့လက်ကားဈေးကွက်မှာတော့ပြီးခဲ့တဲ့2018ခုနှစ်နဲ့နှိုင်းယှဉ်နေဆိုရင်တော့၃ပုံတစ်ပုံလောက်ဈေးကျစင်နေပါဗျ။ဒီလိုမျိုးဈေးကွာဟမှုနဲ့နောက်ဆုံးဈေးကြီးမြင့်မှုတွေကဘာကြောင့်ပါလဲ။ဒီလိုမျိုးဖြစ်လို့ကုန်ပစ္စည်းတွေအပေါ်မှာရောဘလို့များဈေးတက်ရောက်မှုတွေရှိနေပါသလဲ။မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကစူးစီးတင်ပြထားတဲ့မြန်မာတခွေအစီအစဉ်နားဆင်ပါရှင်။
မတော်မိုးရလီရောက်လာတာနဲ့အခြေခံပညာကျောင်းတွေဖွင့်ချိန်ရောက်လာတာတို့ကြောင့်အခြေခံစားတောက်ုံဈေးကွက်ဟာအယောင်ကျနေပြီးဈေးနှုန်းလည်းကျဆင်းနေပါတယ်ကျတော်နီအာလူငရုတ်တီစားတဲ့ကုန်ပစ္စည်းတွေဟာအခုချိန်မှာတော့အရင်နှစ်2019နဲ့နှိုင်းယှဉ်ရင်လက်ကားဈေးကွက်မှာ၃ပုံတစ်ပုံလောက်ဈေးကျဆင်းနေတာပါဒါကြောင့်မြန်မာနိုင်ငံကျတော်နီကျတော်ဖြူနဲ့စပူဆောင်တင်းနံစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းဥက္ကဋ္ဌဦးခင်ဟန်ကဝန်ထမ်းတွေလာတာတိုးတာနဲ့အခြေခံစားတောက်ုံတွေဈေးတက်တာကဒါရိုက်အချိုးမကြဘူးလို့ဆိုပါလေ
။ပြောရင်တလားကြော်ကြော်လောက်ရှိပြီ။ဒီလိုဈေးတွေအေးနေ။ဆက်လက်အေးမဲ့တယ်။ဒီလိုပဲသွားလိမ့်မယ်။ဘာလို့ဆိုတော့ရောင်းဝယ်ရမ်းပါတယ်။အဲဟိုစိုက်ထားတာတွေလည်းများတယ်ဗျ။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကဟိုမကောင်းနိုင်ဘူးပေါ့။အဲတော့သူတို့ကပြောကြတာပေါ့လေ။အတော်များများတော့ဟိုလစာတွေတိုးပေးတယ်ဝန်တန်းလစာတွေနော်လှုပ်သားတွေလွားကားတွေတိုးပေးတယ်ဈေးတက်မှာဆိုအဲ့ဒါတော့မဟုတ်ဘူး။ကြောင်းရံနေပြန်။တကယ်လည်းအချိုးမကျဘူးကျွန်တော်လည်းပြောတာခဏခဏရှိပြီအဲ့ရအဲ့တော့အခုဆိုရင်ကြက်တော့ဆိုရန်ဝကြအာလူတို့ဟောကြမြေသီးဆိုလဲကျွန်တော်တို့အရှိတပိတ်သာမမြောက်ချုံပေါ်ဆိုပေါ့2100 200ကောင်းမှ2500လောက်ပဲရှိတယ်အဲ့လိုမျိုးပေါ့နော်အဲ့တော့စုံလဲတော်တော်များများဟိုဈေးရမရှိဘူးသူပြောသလိုပေါ့ဆန်တော့ဥမာ export သွားရင်တော့နည်းနည်းပါတက်တာရှိရင်ရှိမှာပေါ့ဒါပေမဲ့ဒီမဲ့ကျန်တဲ့ခြေခံစားကုန်တွေအကုန်လုံးကျပြောရင်ဟိုရက်ကဆိုလဲသူတို့မေးတာပေါ့နော်ဟိုဒီဇယ်စီဈေးအရန်တက်တယ်ပေါ့ဓာတ်စီလည်းတက်တယ်ကားကားတွေဈေးတက်လာပေါ့ကုန်စည်လုံးတွေရောတက်နိုင်လာပေါ့ကျွန်တော်တို့သိသလောက်တော့ဟိုကားကူကညားပြီးတော့ကုန်ကသိမ့်မရှိဘူးရောင်းလည်းမကောင်းဘူးဒီကနေအဆင်လည်းမရှိသလိုအတက်လည်းနေတယ်အဲ့အတွက်ကားကားဈေးလည်းမတက်ဘူးပေါ့ကျွန်တော်တို့အဲ့တိုင်းပဲဖြေထားတာပေါ့နော်အဲ့လိုမျိုးပေါ့လာပြီးလေးလာတဲ့အဖွဲတွေရှိတယ်ပေါ့အဲ့တော့ဟိုကားကားကတော့ထူးခြားကြီးတက်သွားစရာမရှိဘူးသောဘောင်းသာဒီကျွန်တော်တို့လုပ်ငန်းတွေအဓိကမကောင်းတာပေါ့
အဲ့ဒီလိုလောင်စာစီဈေးနှုန်းတွေတက်နေပေမဲ့ကုန်ကားတွေများနေတာကြောင့်ကားကားတွေပိုပြီးလို့မရပဲဖြစ်နေတဲ့အတွက်လုပ်ငန်းတွေခဏရနာထားရတဲ့ကုန်ကားပိုင်ရှင်တွေလည်းရှိနေပါတယ်အဲ့ဒီအကြောင်းကိုတော့မြန်မာနိုင်ငံအဝေးပြေးကုန်စည်ပို့ဆောင်ရေးဝန်ဆောင်မှုလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးကုတ်ကိုနိုင်ကအခုလိုပြောပြထားပါတယ
်လက်ရှိဦးတို့ကုန်စည်ပို့ဆောင်ရေးလောကရေပေါ့နော်ဒါ20နှစ်တိုင်းဒါဖြစ်နေကြအတိုင်းပေါ့နော်ဘုရဲကာလရောက်ရင်ตัวกองนี้ชาบามุปยัตนาเนี่ยอเมริกันจုံมาเลยนี่ไอ้จริงๆก็โหตันตาก็เลยย่อจ๋าเลยย่อจ๋าแล้วก็จ้ะก็กองชาเลยตันตาก็ย่อเลยป่ะเนาะอู้ดีจ๋าแต่มาเลยบาอคเคเคดิขึ้นเลยสู้โหโมเดิร์นกาละตันช็อตเนี่ยโมเดิร์นกาละเลยขึ้นดิกองสีชาบามุเลยขึ้นล่ะดิ တန်တာကတွေလည်းကြောကြလကတော့အဲ့ကတွေကမကိုက်တော့ဖြစ်တယ်အဲ့တော့တချို့ကားတွေတချို့ရင်ပိုင်နေကြုံရင်ရတတ်နဲ့အခြေအနေတော့ဖြစ်ပေါ်တယ်ပေါ့နော်ဥလိုကတော့တနည်းနဲ့တနည်းပေါ့နော်အခုနှစ်ထောင်ဆက်ခွန်ဝင်တယ်ဥလိုဒီလိုမျိုးကုန်စည်စီးစင်းမှုနှေးကွေးလည်းနဲ့ကြုံတွေ့ရတယ်ခုနှစ်ထောင်ဆက်ချက်မှာရောဥလိုကုန်စည်စီးစင်းမှုအားကောင်းလာမလားလို့ဥလိုမျှော်လင့်တယ်ဒါပေမဲ့နှစ်ထောင် နှစ်စင်တဲ့တိုင်ဖြစ်တဲ့ကိုနေပို့ဆောင်ရနှိကွေးတာတကူနော်ဟိုအနှဲငယ်ထိခိုက်မှုပေါ့နော်ဒီရေပိုင်ချင်းတွေအတွက်ပေါ့နော်ဒါတွေရဖြစ်ပေါ်လာနိုင်မယ်လို့တော့ဦးမြင်မိတယ်ပေါ့
ဒါပေမဲ့တချို့ကတော့အခြေခံစားတော့ကုန်းလေးဟာအရေးသွေးပါကြာဆင်းနေတာကြောင့်လက်ကားဈေးကွက်မှာဈေးကျနေတာဖြစ်ပြီးရောင်းအားတွေကျဆင်းနေတာဖြစ်တယ်လို့ပြောဆိုမှုတွေရှိနေပါတယ်အဲဒီလိုအခြေခံစားတော့ကုန်းလေးလက်ကားဈေးကွက်မှာဈေးကျနေပေမဲ့လက်လီဈေးကွက်မှာတော့ဈေးနှုန်းတွေအများပြားကွာဟမှုတွေရှိနေတယ်လို့လည်းဦးခင်ဟန်ကအခုလိုပြောပါသေးတယ
်နိုင်ငံတော်အနေနဲ့ကြတော့လေကုန်းဈေးနှုန်းမတက်တက်တာမကြိုက်ဘူးပေါ့ဒီလိုမျိုးကျနေတာကိုတော့ပို့ပြီးတော့သဘောကျတာပေါ့ဒါပေမဲ့ကျွန်တော်တို့အမြင်ကြတော့လေဒီတောင်သူကစိုက်စိတ်မကမိမှာဆိုရင်လည်းအဲ့အမျိုးတစ်ခုကိုကျွန်တော်တို့စိတ်ပူတယ်တော်တော်များများတော့တည့်ရတိုင်းပဲဟိုဝန်တန်းနေရအစပေါ့နော်ဒီဟာလစာတွင်းရင်ခင်ဗျားတို့လည်းတွေ့မှာပဲကာတွန်းနေရောကွန်စင်းတော့တခါတည်းကြိုပြီးတက်တယ်လို့လိုက်တက်တယ်လို့အခုကျွန်တော်တို့လက်တွေ့ကွင်းထဲမှာတော့တခြားစီဖြစ်တယ်ရောမြန်ဖြစ်တယ်တကယ်ကိုကြာနေလာကြည့်ပါလို့မယုံလို့ရှိရင်လာကြည့်ပါဒီမှာလည်းလာဝဲကြည့်ပါအောင်လို့ဒီဘက်မှာရှိတဲ့ story တွေပေါ့နော်ကျွန်တော်တို့ဒီခန်းကိုလာမှမှာဆိုရင်ကျွန်တော်တို့အချိန်30တော့၅ပိတ်သားတော့၂ပိတ်သားတော့ရောင်းတဲ့လက်ဒီဆိုင်တွေရှိတယ်။ဝယ်ကြည့်လိုက်ဈေးထဲနဲ့အများကြီးကွာတယ်။ကျွန်တော်တို့ဈေးထဲမှာတော့သူတို့ဘလို့သဘောတွေနဲ့တင်ပြီးတော့အဲ့လိုရောင်းလဲတော့မပြောတတ်ဘူး။ဒီမှာတော့ကျွန်တော်ထင်တယ်ကွာရင်အစိတ်30တပိတ်သားမှာနော်။အများဆုံးကွာ100 100ဆိုမကွာဘူး။ဥပမာလက်ကားနဲ့လက်ဒီနဲ့100ရောင်းတာမကွာဘူးဒီမှာ
။ရန်ကုန်မြို့လှယ်တန်းစီမှာအခြေခံစားတောက်ကုန်းတွေရောင်းချနေတဲ့တော်တန်တန်အီကတော့လက်ကားဈေးကွက်မှာဈေးကျနေပေမဲ့လက်ဒီဈေးကွက်မှာဘာကြောင့်ဈေးတက်နေရတယ်လဲဆိုတာကိုတော့အခုလို့ပြောပြပါရစေ
။အရှောင်းဝယ်ပါပြီးပစ္စည်းတွေဈေးပေါ်တော့ပစ္စည်းတွေမလှအောင်ဟိုနေမအလေလွင့်နေများတယ်ပေါ့နော်အဲ့ဒါမှမရောင်းဝယ်ကတော်တော်လေးကိုမကောင်းတာလည်းပါတယ်နောက်ပစ္စည်းတွေကလည်းနောက်တအိတ်ကိုလှုပ်လိုက်လို့ရှိရင်အညံ့လေးဘိတ်တာငါဘိတ်တာလောက်ထွက်အဲ့ဒါကြတော့ပွဲယုံဈေးနဲ့ပြပြီးတော့တအားကြီးလျှော့ရောင်းလို့မရတဲ့အနေအထားမှဖြစ်အလေလွင့်များတော့အများကြီးလျှော့ရောင်းလို့မရအောင်ဖြစ်နေခါတိုင်းဆိုလို့ရှိရင်ပွဲအောင်ဈေးလေးနဲ့100 200กว่าရောင်းလို့ရတယ်အခုကမရအောင်အလေလွင့်မှများနေလို့ကြက်သွန်ရောအာလူးရောအဲ့လိုမျိုးပေါ့အပုပ်တွေအနာတွေထွက်တာပေါ့နော်ဒီအချိန်ကဒီလိုပေါ့အစ်စ်ဟောင်းကူးကနေကြရင်ဆိုရှင်သူတို့ကဒါလှောင်ကုန်တွေဖြစ်လာတော့ကြွယ်အခွန်တွေမလှအောင်မလှတဲ့ခါကျတော့ဈေးလျှော့ရောင်းရတယ်အဲ့ဒါမလို့တအားကြီးလျှော့မရောင်းနိုင်ဘူးပေါ့နော်
လက်ကားဈေးကွက်မှာဆိုရင်တော့ကြက်တုံဈေးလုံးဟာနေလာကုန်ပိုင်းတော့ကအရေးသွေးနဲ့အမျိုးအစားလိုက်တပိတ်သားကိုကြက်950ကနေ900ကြက်အထိသာရှိပြီးအာလူးကတော့တပိတ်သားကိုကြက်100ကနေ900အထိနဲ့ငွေယူတီးကတော့တပိတ်သားကိုကြက်200ကနေ2200ဝန်းကျင်အထိသာဈေးပေါက်နေတာပါကျွန်တော်ကောင်းမြတ်ဖြူပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ်
ညမတခွင်းစီစဉ်ကိုနားဆင်ရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့အပတ်စဉ်စနေညတိုင်းထုတ်လွှင့်ပေးတာမို့စောင့်မျှော်နားဆင်နိုင်ပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ဖုန်းနံပါတ် 012-232-3855 လေးကိုဆက်သွယ်နိုင်တယ်လို့ email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတရက်လေးလိုက်အစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင်2018ခုနှစ်ဇွန်လ9ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်ကိုတော့လှိုင်းဒိုမီတာ25 kHz 15953ညလှိုင်းဒိုမီတာ32 kHz 11803ညလှိုင်းဒိုမီတာ51 kHz 933နဲ့လှိုင်းလံမီတာ190 kHz 1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညဒရဲ့လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးမယ့်စနေညဒရဲ့လေးလိုက်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တဲ့လေးလိုင်းစီစဉ်မှာတော့မြန်မာနိုင်ငံမူရေးစေဝါတိုက်ဖြတ်ရေးမှာဘလို့စိန်ခေါ်မှုတွေရှိနေတယ်လဲဆိုတာကိုဆွေးနွေးကြပါတယ်မချသေးခင်တော့ကပဲမလေးရှားနိုင်ငံမှာမြန်မာနိုင်ငံကလာတဲ့မူရေးစေဝါတွေအကြီးအကျယ်ဖမ်းမိခဲ့ပြီးနောက်ဆက်တွဲဆိုသလိုပဲမြန်မာနိုင်ငံမှာလည်းအဖမ်းအဆီးတချို့နဲ့ဒီမူရေးစေဝါနှိမ်နှင်းမှုတွေလောက်လာတာတွေ့ရပါတယ်ဒါမှမဟုတ်ဒီလိုမူရေးစေဝါနှိမ်နှင်းမှုတွေရှိပေမဲ့အားမလိုအမရအတန်တွေလည်းကျွန်တော်တို့ကြားနေရတော့မှာဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပင်နယ်ဆွေးနွေးပေးမယ့်ပုံကိုယ်တွေလည်းလေးလိုင်းပေါ်မှာရောက်နေပါပြီပါဝင်ဆွေးနွေးပေးမယ့်ထက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တပ်ဖွဲ့မူရေးစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေမှာဦးဆောင်တောင်းယူခဲ့ပူတဲ့အငိမ့်စားရဲမှုယူဦးခန့်အောင်ဖြစ်ပါတယ်နောက်တူကတော့မူရေးစေဝါဆိုင်ရာမူဝါဒပြုရင်ပြောင်းလဲလှုပ်ရှားမှုအဖွဲ့ဖြစ်တဲ့ Drug Policy Advocacy Group ညီနေတာဝန်ခံဖြစ်တဲ့ဒေါက်တာနမ်ပန်းဤခန့်ဖြစ်ပါတယ်နောက်တူကတော့ကျွန်တော်တို့ဒီချင်းပြည်နယ်ကလူလူချေပြူမူရေးစေဝါတိုက်ဖြတ်ရေးလှုပ်ရှားနေတဲ့ပချာဆန်ဖွဲ့ကဦးတန်ကုန်လည်းရောက်နေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ရေဝီယာသုံးသက်ချက်တချို့ကိုကြားချင်ပါတယ်ကျွန်တော်ဒီအရင်ဆုံးကတော့ကျွန်တော်ဒီရဲမှုကြီးအငိမ့်စားရဲမှုကြီးဦးခန်းအောင်ရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာဒီအခုလက်ရှိမြန်မာနိုင်ငံရဲ့မူရေးစေဝါတိုက်ဖြတ်ရေးအစီအစဉ်တွေမှာကျွန်တော်တို့အားရစရာအားမရစရာတွေဖြစ်နေပြောမယ်ဆိုရင်ဘာတွေများရှိမလဲဦးခန်းအောင်အတွေ့အကြုံတွေအပေါ်မှာမူတည်ပြီးတော့အရင်ဆုံးရေဝီကသုံးသက်ချက်ကလေးကြားချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုကျွန်တော်တို့တောင်ဝန်ထမ်းဆောင်ခဲ့တဲ့ကာလနဲ့အခုတောင်ဝန်ထမ်းအခုကျဆိုတော့ကျွန်တော်10နှစ်လောက်กว่าတော့ဟိုမူရေးစေဝါရဲ့ trend တွေပေါ့နော်ကျွန်တော်ဒီဖြစ်စဉ်တွေကတဖြည်းဖြည်းနဲ့တော်ပြီးပြောင်းလာပါပဲ။ဟိုအရင်တော့ကျွန်တော်တို့ရှိဆုံးတွေလည်းဒီစိတ်ကြောက်စိတ်ရိုင်းနဲ့ပတ်သက်လို့ဟိုတော်တော်လေးဟိုကအခြေအနေကဟိုဖန်စီရမှုတွေတိုးတယ်ပြည်တွင်းမှာလည်းတိုးလာများတော့ပေါ့အခုနောက်ပိုင်းကျွန်တော်တို့အနည်းငယ်ပြည်နောက်ပိုင်းမှာလည်းပို့ပြီးတော့ဒီစိတ်ကြောက်စိတ်ရိုင်းနဲ့ပတ်သက်လို့ပို့ပြီးတော့ဟိုအခြေအနေဆိုးသွားလာတာကိုကျွန်တော်တို့ကပြင်ရပါပဲ။အဲဒီ trend တစ်ခုကတော့တော်လေးကွာသွားပါပဲ။ကျွန်တော်တို့ကတော့အဓိကတော့ကျွန်တော်ဒီ
ဘိန်းဘိန်းပေါ့နော်ဟုတ
်တယ်လို့ဟုတ်ကဲ့ဘိန်းဘိန်းပြုအဓိကထားပြီးတော့ဟိုနေနေကုတ်ကဲလာပါဒါပေမဲ့အချိန်မှာကလေးကကျွန်တော်စိတ်ကြောစီးပြန်းနေပတ်တော့ဟိုအခုမှမဟုတ်ပါဘူးတကယ်တမ်းကျတော့လူတွေကအခုပါသတိထားမိတာကျွန်တော်တို့ပြည်တွင်းမှာ market မှာလည်းကျွန်တော်ကတော်တော်လေးကို flooding ဝင်နေရများလာဖြစ်တာပါကျွန်တော်အရင်ခေတ်တော့ကျွန်တော်ခေတ်တော့ကျွန်တော်ပြည်တွင်းမှာသုံးတဲ့သုံးချက်မှု market ကနေပြီးတော့ဒီဘောကတော့ထွက်နေတာပေါ့ Thai တို့ဟိုဒီတို့တော့တခြားနိုင်ငံတွေကိုထွက်နေတာ Bangladesh တို့ကထွက်နေတာဆိုတော့စနေပါပြီ။အဲတော့အဲ့ဒီအပြင်ဝအပြင် market ကိုပဲကျွန်တော်တို့ကလူတွေကဟိုစိတ်ဝင်စားကြတယ်ပြီးကြတာပေါ့လေ။ဖန်တာကြည့်ရတယ်အကုန်လုံးအဲ့လိုပြီးကြတယ်။ဒါပေမဲ့အဲ့ဒီမှာစပြီးတော့တဖြည်းဖြည်းချင်းနဲ့ပြီးရင် market ပါလေကျွန်တော်တို့ကဟိုတုံးတဲ့လူတွေတမန်းတော့များပါတယ်။တုံးလာတော့ပြီး market လည်းပုံများလာတော့အခုချိန်ကျွန်တော်စိတ်ပြောက်စိတ်ဓာတ်နဲ့ပတ်သက်ပြီးပူရောပြက်တာများပါတယ်။တိုးတော်လည်းဒီပြက်တာဒီအခုမှဖြစ်တဲ့ပြဿနာမဟုတ်ပါဘူး။ဒါလုံးဝကျွန်တော်တို့ရှိခဲ့တဲ့ကာလကတကယ်တမ်းဆမယ်ဆိုရင်95ကိုချက်ပါလို့ဆက်လာပါ။95ဆိုတော့လုံးဝ20လောက်ပဲဆက်လာပါ။အရင်တော့တော့နိုင်ငံကအပြင်းပြင်းမထွက်နေတဲ့ market ကအပြင်းမဖြစ်နေတာအဲ့ဒါကြောင့်ပါ။အဲ့တော့အဲ့ဒါလေးတော့ကျွန်တော်ထူးခြားအနေနဲ့မြင်ပါတယ်။ဘာလို့ဆိုကျွန်တော်ကဘိန်းနဲ့ဘိန်းယူရတော့ကျွန်တော်စိုက်တာလည်းပြူရတော့ကျွန်တော်ကကြာဆင်းသွားရင်ထုတ်လို့မှုလည်းကြာဆင်းသွားတယ်။သုံးဆွဲမှုလည်းစီပြောစီပြားနဲ့ရှင်တဲ့ခါကျရင်စီပြောစီပြားကပုံပေါ်ပေါ်ပြဖြစ်တဲ့သဘောတမန်ကိုနားရတဲ့သဘောမျိုးပါခင်ဗျာ
ဟုတ်ကဲ့အခုဆိုလို့ရှိရင်ဒီမလေးရှားကိစ္စမျိုးနဲ့ပြောမယ်ဆိုလို့ရှိရင်တော့ပြည်တွင်းနေမကဘဲနဲ့ဒီပြပောက်ပါဟိုပို့တဲ့အဆင်မျိုးတွေဖြစ်လာနေရဆိုအခြေအနေနဲ့ပူတော်ဆိုးလာတယ်လို့ပြောရမလားမသိဘူးဟုတ်ကဲ့ဟော
ကိုမမလေးခင်ဗျာဟိုရင်တော့လည်းအမားတော့ပြပောက်ပို့ရရှိပါတယ် ဒါမဲ့ဟိုကျွန်တော်တို့အထူးသဖြင့်ဒီထိုင်းနယ်စပ်နဲ့သင်းနယ်စပ်ပေါ့လေကျွန်တော်ကဒီစက်တွေဟို common border ပေါ့ကျွန်တော်တို့နယ်စပ်ကရန်ချီပါတယ်အဲ့ဒီနယ်စပ်ကလည်းနေရာတကာကျွန်တော်တို့စိတ်တင်ရအောင်ဒီလောက်ကိုဖြတ်လို့ရတဲ့နေရာဖြစ်နေတယ်ဟိုသွားလို့လာလို့ရ
โอเคတရားဥပဒေစိုးမိုးရေးကလည်းအားနေတာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ထိန်းချုပ်ဖို့ဆိုတာအမှန်ကပါကျွန်တော်ကတရားဝင်ဒီ checkpoint တွေတော့ပဲကျွန်တော်အဓိကထားဟိုကျွန်တော်ထိချုပ်တာပါလေကျန်တဲ့နေရာလဲကျွန်တော်စက်တဲ့နေရာမှာဟိုထွက်လို့ဝင်လို့လွယ်တဲ့နေရာဖြစ်နေတယ်နောက်တစ်ခုကကျွန်တော်တို့ကတော်တော်များများမသိကြတာတော့ဟိုအမှတ်တမဲ့ဖြစ်ကြတာပါအဲ့ဒါတော့ကျွန်တော်ရဲ့ကိုင်းရမ်းပေါ့ကျွန်တော်တို့ကိုင်းရမ်းနဲ့ရှိပါကျွန်တော် coast line ကတော့ရှိတယ်အဲ့ coast line ကိုကျွန်တော်မထိနိုင်ပါဟိုအေးရတဲ့အဲ့ coast line ကပွင့်ထွက်နေပွင့်ထွက်နေတော့ရန်ကုန်စိတ်ကားဒါမကရန်ကုန်မကဘယ်နဲ့အောက်ကမော်နေတော့အဲ့နေပြောလေဒီလိုပဲမလေးရှားကိုခစ်ကြရအောင်ကိုခစ်ပါညာဆိုရှိရကြတယ်ဒီတင်လဲသွားနေဆက်လီကအများကြီးပါအဲ့ရနေပြီးတော့ကျွန်တော်ဒီအပြင်ကိုထိုက်နေရဲ့ခွာလေအများကြီးပါအဲ့တော့ကျွန်တော်တော့မသိသေးတယ်မသိဘူးလားဆိုတော့ပြီးပါလေကြာပြီးတော့လေကျွန်တော်တို့မှာအဲ့တော့လုံနိုင်တဲ့အင်အားတော့ဒီကတည်းက equipment တော့ technique ဟိုဟာတော့ဒီခင်ဗျတို့တဲ့ safety PC တွေထိန်းချုပ်တဲ့ဟာတွေနဲ့ပတ်သက်ကျွန်တော်မနိုင်မနှင်းဖြစ်ကြအဲ့ဒီဟာကျွန်တော်တို့ဒီပြင်ရန်ကုန်မြို့ဒီ the last ဒီစစ်ကားနေပဲထွက်သွားတဲ့ဒါပါအစတေမော်ရီဆက်လီလီရီယာစာကျွန်တော်ဒီပြည်နိုင်ငံကဒီ international border မှာလာဆောင်တဲ့တမောကြီးပေါ့တစ်စစ်တင်နေတာတွေကကျွန်တော်ခေတ်ကလေးရှိပါတယ
်
အခုနောက်ပိုင်းကျမှသာဒါကြီးကလူတွေပုံတိလာကြတာပ
ါဟုတ်ကဲ့ဟုတ်ကဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ဒေါက်တာနန်းပန်းခန့်ဤခန့်ကိုလည်းကျွန်တော်ဆွေးနွေးစေချင်ပါတယ်ဒီဟိုဆော့ဆော့ဒီမှာဆွေးနွေးသွားတာလည်းကျမှပါဦးခန့်အောင်ပြောလာတော့ဒီကျွန်တော်တို့ဟိုမွေးစေဝါနဲ့ပတ်သက်လို့ train ပြောင်းလာတယ်ဟိုစိတ်ကြွဆေးပြားတွေကပို့ပြီးတော့တမန်ပို့ပြီးအားကောင်းလာတဲ့အပိုင်းတွေရှိတယ်နောက်တစ်ခုကလည်းဟိုထိန်းဒါနဲ့ပတ်သက်လို့ထိန်းချုပ်ရေးမှာကျွမ်းကျင်မှုလို့နည်းပညာလို့လိုအပ်ချက်တွေရှိနေတယ်ကျွန်တော်မြန်မာနိုင်ငံဘက်ကဟိုဒါတွေတားဆီးတဲ့နေရာမှာတိုက်ဖြတ်တဲ့နေရာမှာအားနည်းချက်တွေရှိရလို့မြင်ပါတယ်ဒေါက်တာနန်းပန်းဤခန့်အနေနဲ့ရောခင်ဗျာကျွန်တော်တို့ဒီမွေးစေဝါတိုက်ဖြတ်ရေးကိစ္စတွေမှာအားရစရာအားမရစရာဖြစ်နေမြင်မိတာဘာတွေများရှိတယ်လဲကျွန်
တော်နဲ့တော့အခုကတုံးဆွဲတဲ့အပိုင်းကနေရေဥစွာတင်ပြလိုပါတယ်ကျမနိုင်ငံမှာတော့အခုလက်ရှိပြီပေါ့လေအဓိကသုံးဆွဲတာများတာတော့ဘိန်းနဲ့ဘိန်းဖြူပေါ့နော်ဘိန်းကထွက်တဲ့ပစ္စည်းဖြစ်ပါတယ်အဲ့တော့အဓိကအပြင်ဘိန်းဖြူကိုအတော်အထိုးသွင်းတဲ့ပြဿနာတော့ကျမစီမှာအဓိကဒီ HIV နဲ့တခြားသွေးရနေစက်ကူးစက်တဲ့ရောဂါတွေအဖြစ်များတဲ့လမ်းကြောင်းတစ်ခုဖြစ်ပါတယ်အဲ့တော့အမေလုံးရဲ့ဆယ်နှစ်ကိုပြန်ကြည့်လိုက်မယ် solution လဲဒီစိတ်ကစေးပြားရဲ့သုံးဆွဲမှုကတော့ဒီလူငယ်လူရွယ်တွေနဲ့နောက်ပြီးတော့မျိုးပေါ်နေလူရင်းသားတွေမှာလည်းအများထက်ဆိုင်ပို့ပြီးတော့သုံးဆွဲလာတာတွေ့ရပါတယ်ပေါ့အဲ့တော့အခုနောက်ပိုင်းမှာကြားတဲ့အခါကျလို့ရှိရင်တော့ဒီနေဘက်တွေမှာလည်းသုံးဆွဲလာတာတွေ့ရပါတယ်တကူကတော့ဒီစိတ်ကြွစေးနဲ့ပတ်သက်လို့ကျွန်မစီမှာတော့ဒီတော့အချက်လက်ပေါ့နော်အဲဘယ်တဲ့အရွယ်ပိုင်းစားသုံးဆွဲဟိုဒီနေရာဘလောက်လူဘလောက်လောက်ကသုံးဆွဲတယ်နောက်တစ်ခါကျတော့တကယ်ပေါ့နော်ဒီဒီမဒီပြည်ပကမာကြီးဘက်ကကြည့်လို့ရှင်ဘလို့ပြဿနာရှိရဲဒါရောကျမကတော့မသိရသေးပါအဲတော့
โอเคဆိုတော့ဒီကျွန်တော်တို့ဒီ train ပြောင်းလာရဲဆိုရင်ဒီ train ပြောင်းလာတဲ့အလျောက်ကျွန်တော်တို့အချက်လက်တွေရယူနိုင်တာစုဆောင်းနိုင်တာတွေကျွန်တော်တို့ဆီမှာအားနည်းချက်တွေရှိနေတော့ပေါ့နော
်အဲဟုတ်တယ်ဒီကတော့မှန်ပါတယ်နောက်တစ်ခုကလည်းကျွန်တော်တို့နည်းနည်းကတော့ဒီဟိုကုသရေးဘက်ပေါ့နော်ဈေးကုသရေးဘက်ကိုကြည့်မယ်ဆိုလို့ရှိရင်လည်းကျွန်မတို့ဆီမှာအခုလောဆယ်စိတ်ကြွနေတဲ့ပတ်သက်လို့ပေါ့နော်ဒီကာကွယ်တားဆီးပညာပေးပေါ့နော်ဒီအနေရှော့ချာရေးဝင်စားမှုလုပ်ငန်းတွေအနေနဲ့ဆွေးဆိုင်ပြညာပေးနောက်တစ်ခုကတော့ဒီစိတ်ဓာတ်မှရေးနဲ့ပတ်သက်တဲ့အချက်လက်တွေမှာလည်းအားနည်းနေရအောင်လည်းအတွေ့ရှိရပါတယ်
။ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါ။ကျွန်တော်ဥတန်ကုန်းရဲ့သဘောထားကိုလည်းကြားချင်ပါတယ်။ဥတန်ကုန်းတို့ကဒီပတ်ချက်ဆန်အဖွဲ့အနေနဲ့ဒီချင်းပြင်းနယ်မှာမွေးစေဝါတိုက်ဖြတ်ရေးလုပ်ငန်းတွေကိုဟိုတောက်ချေလူလူကြားမှာလိုက်ပြီးတော့လှုပ်ရှားနေပုံကိုလည်းဖြစ်တယ်ဆိုတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဒီမွေးစေဝါတိုက်ဖြတ်ရေးပေါ့လေအစီအစဉ်မှာဥတန်ကုန်းကတော့ကချင်ပြည်နယ်မှာအဓိကအာရုံစိုက်ပြီးလုပ်နေတယ်ဆိုတော့ကချင်ပြည်နယ်အတွေ့အကြုံရပဲဖြစ်ဖြစ်ပေါ့လေတုံးတက်မယ်ဆိုလို့ရှိရင်အားရစရာအားမရစရာဘာတွေများမြင်မိလဲဥတန်ကုန်း
ဟုတ်ကဲ့သူကအဓိကဒီမွေးစေဝါပြဿနာဆိုတော့ခြေရှင်းတဲ့အချိန်မှာသူပြည်သူလူထုအားလုံးပါဝင်ဖို့ပြောရပါမယ်ဆိုပြည်သူလူထုအားလုံးပါဝင်နိုင်မှဒီပြဿနာကိုဆိုချနိုင်မယ်တိုက်ဖြတ် ဖြစ်တယ်။ဆိုတော့ဤသူလူထုပါဝင်လူနိုင်တဲ့ခန်းကဏ္ဍကိုဘုရားလမ်းကြောင်းအရာဖွင့်ပေးဖို့ဖြစ်တယ်။ဆိုတော့အခုကြံပြောမယ်ဆိုရင်ဒီဒီဥပဒေပေါ့ဒီ2008အရင်တော့ဆိုရင် constitution နဲ့မရှိဘူး။ဆိုတော့အခုခေတ်မှာဒီဒီဘက်ပိုင်းမှာ2008 constitution နဲ့ဒါလည်းကဒီလူတို့အလုံးပါဝင်နေတဲ့ခန်းကဏ္ဍကိုဒါဒီလူလလပါဝင်နေတဲ့အခန်းကဏ္ဍအရာအားနည်းနေတော့ဆိုတော့ဒီဝိရစေဝါပြတနာတို့မျိုးအခုဒါသူစိုက်ခက်နေတဲ့ဆီဒီအဓိကတော့ဒီဒီလူတို့နဲ့ဘူပေါင်းစိုက်ခက်တာအောင်လို့အဲ့လိုပဲဒီပါ
โอเคအဲ့တော့ဆိုလိုတာကအခုလက်တလော့ဒီမူရစီဝါတက်ဖြည့်မြန်မာနိုင်ငံမှာလုပ်နေတဲ့အပိုင်းမှာလူလူရဲ့ပါဝင်မှုကပူးပေါင်းပါဝင်မှုအားနဲ့နေသေးတယ်လို့တန်ကိုကဆိုလိုချင်တာပါလို့နားလဲပါတယ်ခင်ဗျာဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးတိုက်ရိုက်ကိုယ်တိုင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်အရင်ဆုံးကတော့တောသားကြီးဘာထွန်းဆိုပြီးကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်ပါတူဘာထွန်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဆွေးနွေးချင်တာကတော့ဒီမူရစီဝါဒီဟာအခုဆိုလို့ရှိရင်မြန်မာနိုင်ငံနဲ့တမကပဲနဲ့ဟိုကိုအာရှနိုင်ငံကြီးဖြစ်တဲ့ဒီမလေးရှားနိုင်ငံတော်မှာမကြုံကြဘူးများရတဲ့ဒီမူရစီဝါတွေမြန်မာနိုင်ငံတရားဝင်စိတ်ဆန်းနေရနေမှာမတိမတာထွက်သွားတယ်ဆိုတော့တရင်ကြရတော့အမှန်တမ်းမှများပြားနေပြီလို့အဲတွေ့လို့ရပါတယ်အဲ့လိုထွက်သွားတယ်ဒီလောက်များပြားတဲ့မူရစီဝါတွေချက်လုတဲ့နေရာတွေဟာဒီမြန်မာနိုင်ငံနဲ့ကချက်လုတာပါလို့လည်းပဲမလေးရှားနိုင်ငံနဲ့နှံ့ပြီးတော့တရင်ပို့တဲ့အတွက်ကျွန်တော်တို့မြန်မာနိုင်ငံချင်းချင်းလေးတဲ့မှာဒီလောက်စိတ်ယုံနေကိုမမိနိုင်တာတောတောင်အမြန်ထူတက်ပြီးတော့လူလူရောက်ပေါက်နေတဲ့နေရာတွေမို့လို့လားပြည်ရတာနဲ့မပြည်ရင်ဆောင်းနေတာလားအဲ့ဒါလေးတွေကိုလည်းကျွန်တော်အနေနဲ့သိချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျွန်တော်ဒါနဲ့ပတ်သက်လို့ဟိုလမ်းမီတလောက်ဖြေနိုင်တလောက်ကျွန်တော်ဒီမှာခုဟိုပင်နိုင်ဆွေးနွေးတဲ့ပုံစံတွေကိုလည်းမေးပြပါမယ်ခင်ဗျာအခုလောလောဆယ်တော့ကျွန်တော်နောက်တူးရှိနေပါသေးတယ်မလေးရှားနိုင်ငံကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားတော့ဗျာတနည်းအားလေကျွန်တော်ပြောပြပါပြီကွန်တိုင်နာထွက်လာတယ်ဆိုတာကွန်တိုင်နာ inspecting လုပ်တဲ့ instrument တွေလိုတာပေါ့နော်အဲ့ဒါလေလိုတာပေါ့တကယ်တော့နောက်တစ်ခုကတော့ဟိုပြောရရင်လည်းတိတ်တော့မကောင်းဘူးပေါ့နော် NLD ထွက်လာပြီးတဲ့နောက်ပိုင်းမှာသူကနောက်ရောက်ခံတဲ့ဥပဒေမျိုးချက်လိုက်တယ်ပေါ့နော် AIN ဆိုတာလည်းထားပါတော့အဲ့တော့ကျွန်တော်ပြောပြမယ်ဒီဥပဒေတွေကနိုင်ငံသားမှာဘာကြောင့်မရှိတာလဲလို့ဆိုတာလူတော်တော်များများမသိဘူးဥပမာတစ်ခုဆိုပါစို့စင်ကာပူမှာကျွန်တော်ကချစ်ချက်လောက်တာပဲဖြစ်ဖြစ် message ပို့တာပဲဖြစ်ဖြစ် internet နဲ့လူတယောက်နဲ့တယောက် trade ပဲလုပ်လို့ဒါပဲလုပ်မယ်ဆိုရင် communication ရှိရမယ်အဲ့ဒီဥစ္စာကို network surveillance system ကစင်ကာပူလိုတိုင်းပြည်မျိုးမှာရှိတယ်ရှိတဲ့အခါကျတော့ခင်ဗျားဘာလုပ်လို့ဘာဖြစ်ဖြစ်ခင်ဗျားကိုဟိုနောက်ရောက်ခံတယ်ပေါ့သဘောတစ်ခုကလုံးဂျုံမှုကြောင့်ပဲဖြစ်ဖြစ်ဟာလာမူရင်မူရင် service ကြောင့်ပဲဖြစ်ဖြစ်တခြားဟို CID case ပဲဖြစ်တယ်ဆိုရင် तू อ่ะ live လို့ရတယ်ကျွန်တော်တို့ပမာဒီကအဲ့ facility မရှိသေးဘူးဗျမရှိသေးတဲ့ဥစ္စာကိုမိမိရဲ့နိုင်ငံရေးညီမှန်းချက်တစ်ခုအတွက်ပဲဒါတွေကိုဖြတ်လိုက်တယ်ဟောအခုဘာဖြစ်လဲဆိုတဲ့ခါကျတော့ကြိုတင်ပြီးတော့ဒီလူကိုဟောကြိုတင်ပြီးတော့တားမြစ်နိုင်တဲ့အခွင့်အမ်းတွေကနည်းပါးသွားတယ်ဥပမာတစ်ခုဆိုပါစို့ဒီနေ့ပဲဟာလာ Australia ကနေပြီးတော့เนาะသူတို့တန်တရားဖြစ်တယ်ဆိုတော့မော်လဝီတွေကို6နှစ်လောက်လေ့လာပြီးမှတားမြစ်ဆိုလိုတဲ့သဘောကနောက်ရောက်ခံတဲ့ဥပဒေတို့အစီမှာရှိကိုရှိကျွန်တော်ပြောတာကျွန်တော်တို့တိုင်းပြည်မှာမရှိဘူးဒီအချက်နောက်တစ်ချက်ကကျွန်တော်တို့ကကိုယ်ကအရင်တော့ local တင်မဟုတ်တော့ဘူး export ဖြစ်လာ export ကဘာလို့လဲမီလီယံနဲ့ချီပြီးလောက်တယ်ဆိုတာက trade သဘောကြီးကြီးမားမားလောက်လာလောက်လာတာရှင်းပြောရင်ရုပ်ပေါ်ကလူတွေလောက်သလားလို့ဆိုရင်မဟုတ်ဘူးရှင်းပြောရင်တောင်းချမ်းသူတွေကသူတို့ဝင်ငွေရဖို့အတွက်ထုတ်တယ်ပဲဆိုပါစို့ဘယ်လိုနည်းနဲ့ပြောပြောသူတို့တွေရဲ့ဟလာရက်တီဖို့အတွက်ငញ្ញံရေးရတာပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ဖြစ်ပြီးဆိုရင်ကျွန်တော်တို့ကမူရစ်စီအစားကိုတခြားကိစ္စကိုအာယုံလွဲပြောင်းတော့အောင်လည်းဖြစ်ဖြစ်မထိုးတော့အောင်လည်းဖြစ်ဖြစ်ဖြီးလျောက်ရောက်လုပ်ပေးဖို့လေလိုတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
အဲ့တော့ပြည်သူလူထုတရားလုံးပါဖို့ဆိုတာကတော့အကြမ်းအချင်းတော့ပြောကြတာပေါ့နော်ခက်လွယ်လွယ်ပြောကြတာပေါ့တကယ်တော့လုံထုံးလုံကြီးကြီးဤပညာကြီးဟလာနော်အများကြီးလိုပါသေးတယ်အဲ့တော့အားလုံးလေချင်းချင်းချင်းချင်းလေးနဲ့လုံးကြပါလို့ပဲကျွန်တော်ကတော့မေတ္တာ
ရပါတယ်ဟုတ်ကဲ့ကိုနေလေးဆွနေပြရကျေးဇူးပါကျွန်တော်တို့ဒီဆွနေဝက်အတွက်ကိုအီးမေးလ်တွေ Facebook တွေကနေပို့ပို့ထားတဲ့စာတွေလည်းတော်တော်များကျွန်တော်လက်ခံရရှိထားပါတယ်ဒီထဲကစာတချို့ကိုတော့မဆုမဖတ်ပြပေးပါခင်ဗ
ျဟုတ်ကဲ့ပါရှင်ဒီ Abdul Hamid ဆိုတဲ့အကောင့်ကနေပြီးတော့မူရီဇေဝါကမြန်မာနိုင်ငံမှာအနောက်ဘက်ထွက်ပေါက်အဖြစ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရှိပါတယ် အဲ့ဒီနိုင်ငံကိုတင်ဖို့ရေးမှာတရားဝင်တရားမဝင်ကုန်းလန်းရောရေလန်းရောအသုံးပြုနေကြပါတယ်။နှိမ်နှင်းရေးဘက်ကိုကြည့်မယ်ဆိုရင်တော့တရားခံဖမ်းမရတာအများကြီးပါ။တရားခံဖမ်းလို့မိတယ်ဆိုရင်လည်းဓာတ်ရိုက်တရားခံမမိတာကိုတွေ့ရပါတယ်။ဥပမာကယ်ရီသမားကိုအရေးယူတယ်အဓိကပိုင်ရှင်ကိုအရေးမယူဘူး။ဒါကြောင့်လက်ရှိအစိုးရရဲ့နှိမ်နှင်းရေးဟန်နဲ့မြန်မာနိုင်ငံမှာမူရင်းဆေးဝါးပြဿနာပျောက်သွားဖို့ဆိုတာမရှိပါဘူး။ပိုင်ရှင်မဲ့ဆိုရင်ရဲတပ်ဖွဲ့ကိုအရေးယူသင့်ပါတယ်။ဒါမှသာမူရင်းဆေးပြဿနာပျောက်ပါလိမ့်မယ်ဆိုပြီးရေးထားပါတယ်။ဖိုးမှန်အညာသားဆိုတဲ့အကောင့်ကတော့မြန်မာနိုင်ငံမှာမူရင်းဆေးဝါးပြဿနာကကုသဖို့အခက်ခဲဆုံးယောဂကြီးတစ်ခုလို့ဆိုရမှာပါတဲ့ကျွန်တော်ရောက်ဖူးတဲ့ဘိန်းဆိုင်ဒေသတွေမှာဆိုရင်တရွာလုံးကနေစုပေါင်းပြီးတော့ဟန်ပြဖြက်စီးပေးဖို့ဘုံဆိုင်ခင်းတွေစိုက်ပေးထားရပြီးတော့တခြားမှာလွတ်လွတ်လပ်လပ်စိုက်ကြပါတယ်တဲ့ဥမာရှမ်းမြောက်ကွန်လုံဒေသဘက်ကိုရောက်တဲ့အချိန်ကြားခဲ့မြင်ခဲ့ရတာကတော့ဘိန်းခင်းပပတ်လယ်မှာတီးပင်စားပင်တွေစိုက်ပျိုးထားပြီးတော့အဲ့ဒီဘိန်းခင်းတွေရဲ့နားမှာစစ်တပ်ကအိမ်အောင်တဲ့အမျိုးသမီးတွေအတွက်မီးဖို့ကြောင်သုံးအဖြစ်နဲ့လွယ်ကူစေပြီးဘိန်းချေရာသီတွေမှာတော့စစ်တပ်မိသားစုတွေနေစားအလုပ်ဆင်းရလုပ်ငန်းဝင်ဖြစ်နေပါတယ်တဲ့ယခုနှစ်မေလအတွင်းရက်ဆောင်မြို့နယ်ကျိုင်းခန်းဆယ်တင်ဆောင်နေတဲ့ဒီလုပ်ငန်းဝင်တဝိုက်မှာဆိုရင်လေ WY စာတမ်းပါတဲ့ဆေးပြားတပြားကို900ကျပ်လောက်နဲ့ဖော်ဖော်တီတီဝယ်ယူလို့ရနေတာကိုတွေ့ခဲ့ရပါတယ်တဲ့။ဒါကြောင့်မို့လို့မြန်မာနိုင်ငံမှာမွေးဆေးဝါးပြဿနာကိုဖိလစ်ပိုင်သမ္မတဒူတာတေးလိုမျိုးပြက်ပြက်သားသားကင်တွယ်သင့်တယ်လို့ထင်ပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဒီစာโอเคကျေးဇူးပါ။နောက်တူရှိနေပါသေးတယ်ကျွန်တော်ဒီပေးစာပို့ထားတာတော့အီးမေးလ်နဲ့ပို့ထားတာကိုဖြိုးဝင်းထက်အောင်ရဲ့စာပါကိုညံဝင်းအောင်ပဲဖတ်ပြပေးပါဦးခင်ဗ
ျဒီစာကတော့ကိုဖြိုးဝင်းထက်အောင်ရဲ့စာပါမြန်မာနိုင်ငံမှာမူရစ်စေဝါရောင်းချမှုတွေတုံးဆွဲမှုတွေတစ်နှစ်ထက်တစ်နှစ်ပိုများလာနေပါတယ်ဘာဖြစ်လို့လဲဆိုတော့အစိုးရတာဝန်ရှိသူတွေဘက်ကအေးအေးယူမှုအပိုင်းမှာထိထိရောက်အေးအေးယူဆောင်ရွက်မှုမရှိတာကအဓိကအချက်လို့ပြောချင်ပါတယ်အေးအေးယူမှုအပိုင်းတွေမှာထိရောက်မှုမရှိတော့လူတွေအလွယ်တကူတုံးဆွဲနိုင်ကြတယ်တချို့နေရာတွေမှာဆိုရင်မူရစ်စေဝါတုံးဆွဲနေကြတာတာမန်ဆိတ်လိပ်ပြီးရာသုံးဆွဲနေသလိုပါပဲနိုင်ငံမှာငွေရှာတာအခက်ခဲတော့လွယ်လွယ်နဲ့ငွေများများရမယ့်ဒီမူရစ်ဆေးဝါးတွေကိုရောင်းချလာနေပါတယ်ဒီကိစ္စတွေမှာတာဝန်ရှိသူတွေကလက်စားနေတာကလည်းအကြောင်းတစ်ခုဖြစ်ပါတယ်ဒါကြောင့်အစိုးရတာဝန်ရှိသူတွေအနေနဲ့ဒီကိစ္စကိုဖြေရှင်းရမှာထိထိရရအေးအယူဆောင်ရွက်ဖို့လိုပါတယ်ကျွန်တော်တို့သမရာယူဝင်းမြင့်အနေနဲ့လည်းလက်စားမှုတွေကိုထိထိရရဆောင်ရွက်ယုံနာမကချမှတ်ပြီးသားဘဲဥပဒေကိုမစိုးအပြစ်ကျူးလွန်သူတွေကိုထိထိရရအေးအေးယူသွားဖို့လိုအပ်ပါတယ် VOA ရေ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဒီပေးစာတွေကနေဖော်ပြသွားတာပါဆော့ဆော့ကျွန်တော်တို့ဒီကိုတိုင်ရိုက်ဆွေးနွေးသွားတဲ့လူတွေရောဒီစာတွေကလူတွေရဲ့မှတ်ချက်တွေနဲ့ပတ်သက်လို့ကျွန်တော်ဒီပေးနိုင်ဆွေးနွေးတဲ့ပုံကိုယ်တွေကိုပြန်ပြီးတော့ကျွန်တော်ဆွေးနွေးပေးစေချင်ပါတယ်အရင်ဆုံးကတော့ဦးခန့်အောင်ဟိုပဲကျွန်တော်ဆော့ဆော့တော်တော်ရှင်တယောက်မေးသွားတဲ့မေးခွန်းဖြေစေချင်ပါတယ်သူကတော့ဒီမွေးစေဝါတက်ဖြည့်ရင်းမှာဟိုတချို့ကိစ္စတွေကဟိုထင်သာမြင်သာကိစ္စကြီးတွေရှိရဲရှိရဲသားနဲ့မမိနိုင်ပဲဖြစ်နေတာကဟိုစုံစမ်းဖို့တဖို့ခက်နေလို့လားဒါမှမဟုတ်အချင်းပြတ်ချက်စားမှုတွေကြောင့်လားဆိုတဲ့သဘောမျိုးသူကတန်တရားနဲ့မိကုန်းထုတ်ပါတယ်ဆရာဦးခန့်အောင်အတွေ့အကြုံအရဒီလိုထင်ထင်ရှားရှားအမှုကြီးတွေရှိရဲသားနဲ့မပေါ်ပေါက်တာဘာကြောင့်များလို့ဆိုနိုင်လဲခင်ဗျာ
ကျွန်တော်ဒီတာစီနေဘိုင်းဘော law enforcement ဘိုင်းမှာကျွန်တော်ကအခုနောက်ပိုင်းဒီလူ့စီဝတ်တဲဆောင်ရောင်းဝယ်တဲ့လူတွေကလည်းကျွန်တော်တို့ကောဒီတပ်စီလူတွေရဲတပ်ဖွဲ့တဲ့ကောဟိုအထူးသဖြင့်လူ့ထူတပ်ဖွဲ့တို့ကအဲ့ဒီတဲ့ကောတို့ကအများရန်ခြေလမ်း၃လမ်း၄လမ်းလောက်ရှိရအောင်ဒီပညာရောသုံးတဲ့ပစ္စည်းရောအကုန်လုံးပေါ့ဒါအထူးသဖြင့်ကျွန်တော်တို့ကဒီအခုနောက်ပိုင်းဟိုခမန်းကတွေ့နေရတဲ့ဟိုပိုင်ရှင်နဲ့ပိုင်ရှင်နဲ့ဆိုတာတွေပေါ့လေအဲ့ဒါတွေကကျွန်တော်တို့ကဒီတို့တို့ဒီမှာသုံးတဲ့ business ကကျွန်တော်တို့ကဒီ compartmentalize ခေါ်တာပေါ့အပိုင်းလိုက်ပိုင်းလိုက်ကျွန်တော်တို့တေဆောင်တဲ့အပိုင်းလေးရှိပါတယ်ခုခေတ်ကတယ်လီဖုန်းကလည်းရမ်းလွယ်တယ်ဆက်သွယ်လမ်းကြောင်းလည်းရမ်းကောင်းတဲ့ခါမှာတကယ်တမ်းဒီပိုင်းရှင်ကတော့သူကတော့တနေရာမှာရှိနေမှာပဲညာဆိုတာမသိနိုင်ဘူးနိုင်ငံများမှာဖြစ်ဖြစ်နဲ့ထိုင်းမှာထိုင်းတိုင်းဆောင်ဆောင်နေတဲ့စိတ်ဟိုတရုတ်မှာအကုန်လုံးကထိုင်းဆောင်ဆောင်နေတယ်တိုင်ဝမ်မှာဆောင်ဆောင်ဟောင်ကောင်မှာဆောင်ဆောင်နေတယ်ဒါမှမဟုတ်ပြည်တွင်းမှာလည်းသူကရန်ကုန်လိုမန္တလေးလိုမြို့ကြီးမှာတောင်ကြီးလိုမြို့ကြီးမှာထိုင်းဆောင်နေဆောင်နေတယ်ဒါနဲ့သူကလုံးဝမပတ်သက်တဲ့ PC ကိုပို့တဲ့ခါမှာသူကအဆင့်လိုက်အဆင့်လိုက်အဆင့်လိုက်သူအပိုင်းလိုက်အပိုင်းလိုက်အပိုင်းလိုက်သုံးပြီးတော့ပို့တဲ့ခါကျတော့ခုနပြောလို့ဒီပိုင်ရှင်မဲ့ဆိုတဲ့ဟာကြီးကပေါ်ပေါ်လာတာပေါ့အဲ့တော့ပိုင်ရှင်မဲ့ဆိုတာလည်းအမှားတော့ကျွန်တော်ရေးမယူတာမဟုတ်ဘူးလို့ကျွန်တော်ပြီးပါတယ်ဟိုအရေးတော့ယူတယ်သူတို့ပိုင်ရှင်မရခင်မှာသူက ongoing investigation ဆိုတာပေါ့လေသူစုံစမ်းစစ်ဆေးနေတာရှိသေးတယ်တချို့တွေကစုံစမ်းစစ်ဆေးနေတဲ့ ongoing case ကြီးအရင်ကျွန်တော်တို့ကတကယ်လို့ကျွန်တော်ပေါ်ထုတ်လို့ကျွန်တော်ဒီနေ့အချင်းလုံးပဲလို့ပေါ်ထုတ်လို့မရတဲ့အပိုင်းကြီးတယ်ဘာလို့လဲဆိုတော့ဒါကြီးက 做破土路新边的个爱留业工特别工们，我不要想路搞嘛们，所以还是喜欢的。等到我看到这个米也搬到米家沃，哎呦，等到我把内容我把专门说呢，明年的进入干了地来，阳光地来，不过老建议，不过阳光回老建议之后，那条来的，那条来的看来来来来的，电话呢叫的，卡到不嘛打开。那条蓝毛里面，你到哎家 B B 里面，我家 B B 嘛，这 B B 嘛就 B 多了呗。所以哎就话，爸妈没对 ，B B C 八的，所以 B B 呢没对，那么对。所以那条块，那条块我就哎嘛，加一台的卡进来做，就加到呢，加到蓝毛多的，都那条是那些嘛，那真的要忙过水干嘛？哎，路上有先来留着看嘛，啊，搬来嘛，没得注意啊，到时候爸妈没对，对不？不算压力起的，都留着。
哎，白天
啊，都那个变来啊，看他包里。哎，哎，这包吧，啊，没来乎啦，是吧？就那个人来留块布料。人家那个身体有，就那个对手给时间，就那个人家那个哦 ，America 路、香港路、自由路、自由，就那个来啊，身体起吧。人家那个国王上面的，就那个来啊，起吧。哎，我哎，跟那个路白路，白天没事，我别多啦，没包烟嘛的，没困他病，第一木啊，我第一不清楚，就那个来一年啦，我听的。是对木业，甚至就养家吧，哎呦，跟那个人你不一样，反正就那 intercept 的，跟那不要不要不好起吧，就那 intercept 的，就那路没有，是家乡那种路没有，是乌布里的，是对乌布里的，就那么干在这里，你啊，看见也得分的，出去木业都得得分嘛，哎，你不一样，哎，这里的没事，不是的，看见了，就那里面啊，这半修的好嘞，我木业是我北方的路啊，就那的，东南的那路，就那啊，西洋的看嘛，就那哎，干在这里，就那。基本都讲米呢，可叫米了吧？像我们米不要说米吧嘞，米的给是两年一起吧嘞。
OK， 谢谢吧。所以说，就那哦，当年不得了，就那路地水泥块这个被铺台，拿在沙里洗泥巴的嘞，没什么没发表被挖，我们要去沙里。
OK， 把现在你那座很熟的高阿罗，你妈那个嘛，每次玩那一幕阿那大阿罗，老老爷爷那么老大把的，把将来说，你家这个阿姐嘛，阿个里来沙姆的水泥路吧，属于其他把的，头大叫很熟的高阿罗，每次玩那水库表来是得多，水湾面打水泥泥一个，开始这个老开家把来的，都到了每步要给毛。为了能骗钱，说了看大喇叭的，底下的嘛，谁抓谁说了个嘞？这是看他那边要的，不都我妈都别没表情了吧？我啊，找你帮手嘛，啊，就这样说了，也是没办法的，这苦累了表情嘛的。路途无尽的啊，咪咪哥哥大文有得，大文看得比所以，每次我把表多买路用几把的，把文件搞。把高伢高公高母阿龙的赛马的，如说那个没有把不来得的赛说了，是吧？的，不阿实实表给的干将也给他把的，哎，你赛也看阿得的永远没输赢哦，边路可把的，让那让那的赛高西奥，西门也高奥，母也给奥，那是不阿嘛？阿表高阿将高，阿表母的高家把子路输到你阿叫嘛？别说与其他把的先。
OK， 接住话，咁样，然后就那路 Facebook 底下呢 ，people 他嘞，乜嘢都做啊。就第一，所以话，所以嘛 ，people 做嘞，第三十五年啊，乜嘢都困难不得了嘞。就那，第，起码，到咱南方一看，我没见嘛嘞。对话，所以话，钱币做来咯。第菲律宾嘛，路呗，第某些话，特别伊嘛，看钱钱年年冇提对话，钱币他来洗话嘞。所以，大学生啥的呢，你俩都苦了，哦，有啥的啦，咁样，起码。
哦，这边呢，我们这边别个那地方多呢，啊，会比谁家是别个那多啊？哦，你看那些嘛，这边呢，宝马嘞，对，那卡迪的呀，嘛，波波拉嘞，是七八，哎，他叫，我们这边呢，他这边，别个那，但是是现在卡嘛，啊，你讲哦，我拍出来。办的完了，哎，办到嘛就，就我要去听抽烟过，听抽烟，哦，那路也比较完了，但是那过哩，哎，办下来三月嘛去的路，然后就我要就嘛我去搞过一个，那边那边不都说都有搞过比亚没，没意思，我安的亚那边，然后我来都说比他。都爱路爱路爱，咱们最好路过，那古大爷，那都话叫咯，地都都来地，高速公路没有弄安牛嘞，路边也话没，我这马路地一路路路奶奶也叫咯，不咯，你不话叫咯，地大些，那都话奶奶都古来有呗，我爱用那西边那玻璃，白都买路路，你那边上来马达嘞，不必要嘛，这马路啊。
Okay,
后面呢？
这个
包车跟你去巴黎没 ？OK。
ဟုတ်ကဲ့ကျေးဇူးဆိုတော့ကျွန်တော်ဥတန်ခွန်ရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်ခင်ဗျာဥတန်ခွန်ကျွန်တော်တို့ဒီခုဒီမွေးစေဝါတိုက်ဖြစ်ရေးနဲ့ပတ်သက်လို့ပေါ့လေဆက်စပ်ဥတန်ခွန်ကတော့ပြည်သူလူထုပါဝင်မှုလိုအပ်တယ်လို့ပြောပါတယ်ဒါပေမဲ့ဒီဘိုင်းနဲ့တက်မှာပဲဒီတာဝန်ရှိတဲ့သူတွေဒီအစိုးရဘက်ကပုံကိုယ်တွေအနေနဲ့လုံဆောင်ပေးနိုင်တာတွေလုံဆောင်ပေးစေချင်တာတွေရောဥတန်ခွန်တို့ဘက်ကဘာတွေများရှိနေမလဲခင်ဗျာ
ဟုတ်ကဲ့ဆိုအခုနောက်ဆရာမပြောတယ်ပေါ့ဒါကျိုးဒီပြည်သူနဲ့သူရလက်တွဲညီညီလှုပ်ဆောင်ဖို့လိုအပ်တဲ့လုပ်ငန်းတွေရှိပါတယ်အဲ့ဒီဟာကိုဒါဆိုပြည်သူနဲ့သူရကလက်တွဲညီညီနဲ့လှုပ်ဆောင်ဖို့ယူတယ်နောက်တစ်ချက်မှာဒီဥမာထိန်းချုပ်မှုတဲ့ဘက်မှာဒါ enforcement department ပါဖို့လိုရင် enforcement ကိုတုံးပြီးမှလှုပ်ဆောင်တင်တာဒီနောက်ပြီးမှဒီဥတရေးဆိုတဲ့ဒီမှာဒါတို့လက်တွေ့မှာတို့အတွေ့အကြုံရတော့ဒါအစိုးရဘက်ကနေဒီမှာလုံဆောင်တာဒီလည်းရှိပါသေးတယ်ဒါပေမဲ့တို့ဟိုတို့တွေ့ရင်တော့ဒါကြည့်ရမို့အားနေနေတဲ့အောင်မြင်မှုအားနေနေတဲ့နေတဲ့လို့ဒီလည်းဆိုတော့တစ်ခါမှာဒါကိုကိုကြီးမှကြည့်ရအောင်မြင်အောင်တို့ဘလို့လုံဆောင်တင်တယ်ဆိုတဲ့ဟာဒါတို့ပေါ့ဆိုပို့ထုတ်ပို့ပြောတယ်နောက်ပြီးမှဒါကကွေတာဒီစဒီအမြင်ဖွင့်ပေါ့လေနော်ဒီလူထုကိုအမြင်ဖွင့်အောင်အမြင်ဖွင့်လုပ်ငန်းတွေကိုလည်းဒါသူအဲလူထုကလည်းတစ်ဆင့်လူထုချင်းပါဒါသူတိတိယောက်ယောက်လုံဆောင်နိုင်ဖို့ယူတယ်ဆိုတော့ဒါဒီကိုအားလုံးတပြန်နဲ့တည်းဒါစီမံချက်အဲဒီဒီစိတ်တကြဒါသူလုံဆောင်သွားမယ်ဆိုရင်ဒါသူရောက်ချဖို့လာလာရန်ရှိပါတယ်
ဟုတ်ကဲ့ဆိုတော့ဒီထုတ်လုပ်မှုတွေကိုဟိုထုတ်လုပ်မှုတွေကိုနှိမ်နှင်းတဲ့တပြိုင်တည်းထဲမှာပဲဒီလိုသုံးဆွဲတဲ့သူတွေဘက်ကလည်းတဏ္ဍမများဟိုပံ့ပိုးဖို့အပိုင်းတွေလိုအပ်တဲ့ဒီနေရာမှာလည်းပြည်သူလူထုပါရမယ်ဆိုရပါမယ်ဆိုတဲ့သဘောလိုနားလဲပါတယ်ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးပေးကြတဲ့ဦးတန်ကုန်းဦးခန်းအောင်ဒေါက်တာနန်းပန်းဦးခန်းစိတ်ဝင်စားပါဝင်သူတွေမျက်ချက်ရေးသားပြပူတဲ့သူတွေနဲ့တောထရှင်တွေအားလုံးလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်လျုံနဲ့အတူထုတ်လုပ်သူကိုညံဝင်းအောင်တို့တင်ဆက်ပေးခဲ့တဲ့စနေညတဲ့လေးလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုမနေ့ပြန်တနင်္ဂနွေမနေ့ခင်းမှာလဲတက်လက်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်စနေညအတွက်အစီအစဉ်နဲ့အဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတက်လက်ပြောပြပေးပါအောင်ရှင
်အမေရိကန်ကအခွန်တိုးမြင့်ကောက်ခံတဲ့အပေါ်တန့်ပြည်တွေကလက်တုံ့ပြန်ကြမယ်ဆိုရင်အဲ့ဒါဟာမိုင်းရဲနဲ့လုံပြည့်ဖြစ်ကြောင်းကနေဒါနိုင်ငံမှာကျင်းပနေတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံကခေါင်းဆောင်တွေရဲ့ G7 ထိပ်သီးဆွေးနွေးပွဲမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရန့်ကပြောကြားလိုက်ပါတယ်သမ္မတထရန့်နဲ့တခြားထိပ်တန်း6နိုင်ငံကခေါင်းဆောင်တွေတောက်ကြနေကတွေ့ဆုံကြတဲ့အခါမှာတော့ဆက်လုပ်ရှာစရာတွေနဲ့ပြည်နေခဲ့ပါတယ်ဒါပေမဲ့ဆွေးနွေးမှုတွေဟာရင်ကျေးပြီးတန်တမာရေးဆန်တဲ့ဆွေးနွေးမှုတွေဖြစ်တယ်လို့ဆိုပါတယ်အမေရိကန်ကမဟာမိတ်နိုင်ငံတချို့ကိုအခွန်တိုးမြှင့်ကောက်ခံမယ်ကြောင်းသမ္မတထရန့်ကခုလာအစောပိုင်းမှာကြီးညာခဲ့တာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့မကြာခင်ထိပ်သီးတွေ့ဆုံမှုပြောဆိုထားတာမှာတွေ့ဆုံမဲ့နေရာဟာဩစတြေးလျနိုင်ငံမြို့တော်ဗီယက်နမ်မြို့ဖြစ်နိုင်ခြေရှိတယ်လို့ရုရှားအစိုးရပြောခွင့်ရသူတွေကပြောပါတယ်အမေရိကန်နဲ့မြောက်ကိုရီးယားကောင်းဆောင်တွေထိပ်သီးဆွေးနွေးချင်းပဖို့ရက်နီးလာတာနဲ့အမျှစင်ကာပူနိုင်ငံကအာဏာပိုင်တွေကလည်းလုံခြုံရေးတွေကိုတိုးမြှင့်လှုပ်ဆောင်နေကြပြီဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းတို့တွေ့ဆုံဆွေးနွေးမဲ့နေရာတွေနဲ့သက်ဆိုင်တဲ့အထုသတ်မှတ်နယ်မြေနှစ်ခုတည်းကတခုမှဒီကနေ့ကစပြီးတော့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုတိုးမြှင့်ဆောင်ရွက်နေတာဖြစ်ပါတယ်။အိန္ဒိယနဲ့မြန်မာအကြကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတဲ့18ကြိမ်မြောက်နိုင်ငံခြားရေးဌာနညှိနှိုင်းဆွေးနွေးပွဲကိုဇွန်လ10ရက်နေ့ကအိန္ဒိယနိုင်ငံမြို့တော်ညူဒေလီမှာကျင်းပခဲ့ပါတယ်။ဆွေးနွေးပွဲမှာမြန်မာဘက်ကနိုင်ငံခြားရေးဝန်ကြီးဌာနအမြန်အတွင်းဝန်ဦးမြင့်သူနဲ့အိန္ဒိယဘက်ကနိုင်ငံခြားရေးအတွင်းဝန် VJ ကိုခါလီတို့ဦးဆောင်တက်ရောက်ခဲ့ကြတဲ့အကြောင်းအိန္ဒိယသတင်းတွေမှာဖော်ပြထားပါတယ
်။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးသွားတာပါ။စနေညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မနေ့ပြန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။တနင်္ဂနွေမနေ့ခင် VOA အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24.50-51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Welcome to the